to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဇွန်လ22ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ15 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။စနေညရဲ့အစီအစဉ်မှုကကျမစုမပါရှင်
မင်္ဂလာညကြပါရှင်ဒီကနေ့ညပတ်သတင်းတွေကိုကိုရနိုင်တဲ့ကျမအနောင်လာတို့ပြောပြမှာပါအီရန်နိုင်ငံအနေနဲ့ဘလို့ရန်စမှုမျိုးကိုမဆိုအပြင်းထန်တုံ့ပြန်မယ်လို့အီရန်ကဒီကနေ့ပဲသတိပေးလိုက်ပါတယ်ဟောင်ကောင်မှာအစိုးရကိုဆန့်ကျင်တဲ့အတိုက်ခံဆန္ဒပြသူတွေကရဲဌာနချုပ်ကိုဝိုင်းလိုက်တဲ့အပေါ်မှာဟောင်ကောင်ရဲတပ်ဖွဲ့ကအပြင်းထန်ဝေဖန်လိုက်ပါတယ်ဗင်နီဇွဲလာအစိုးရပေါ်ညဉ့်ညံ့စွာဆန္ဒပြရမှာပါဝင်ခဲ့တဲ့အတွက်ဆိုပြီးဖမ်းဆီးထိန်းသိမ်းထားတဲ့ရာနဲ့ချီတဲ့သူတွေကိုပြန်လုပေးဖို့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးကဗင်နီဇွဲလာအစိုးရကိုတိုက်တွန်းလိုက်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွေကိုတင်ပြမှာပ
ါဟုတ်ကဲ့ပါရှင်ဒီညပိုင်းသောရရှင်နေနာဆင်ရမယ်ထိတ်တန့်ရောက်တဲ့လွာတွေကတော့စီးအတင်းမာနေစေရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်မြို့နယ်ကိုးမြို့နယ်မှာတော့အင်တာနက်ဒေတာသုံးဆွဲမှုတွေကိုယာယီဖျက်တောက်လိုက်တဲ့အတွက်ဒေသခံတွေစိုးရိမ်နေကြပါတယ
်အကုန်လုံးအင်တာနက်လိုင်းတွေပိတ်လိုက်ပြီးအင်တာနက်လိုင်းတွေမရတော့ဘူးကျွန်တော်တို့အမောင်ရှက်ခံလိုက်ရပြီဟူပါလေအဲအဓိကတော့သူတို့တိုက်ချစ်တဲ့နေရာတွေပေါ့အခုချ
င်းဒီတဲ့နောက်ပိုင်းမှာအပြည့်အစုံနာဆင်ရပါမယ်ရှင်နောက်ပြီးတော့မြန်မာနိုင်ငံမှာလျှက်စစ်စွမ်းရည်အပြည့်အဝမရရှိတဲ့အပေါ်မှာဘယ်လိုမျိုးဒီအစိုးရအနေနဲ့ဖြေရှင်းမှုစူးစမ်းနေတယ်ဆိုတော့သတင်းနောက်မှတ်စုအစီအစဉ်နောက်အွန်လိုင်းအရောင်းဝယ်ဈေးကွက်အပေါ်မှာတာဝန်ရှိတဲ့သူတွေဘယ်လိုထိန်းချုပ်ဆောင်ရွက်နိုင်မလဲဆိုတာသုံးသပ်ထားတဲ့မြန်မာတခွင်အစီအစဉ်နဲ့အတူအမျိုးဘာသာသာသနာစောက်ရှောက်ရေးခေါင်းစဉ်အောက်ကကျင်းပတဲ့ညီလာခံနဲ့ပတ်သက်ပြီးဆွေးနွေးကြမယ်စနေညဒဲလီလိုင်းဆွေးနွေးခန်းကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်အခုအရင်ဆုံးကတော့စနေညရဲ့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်
အီရန်နိုင်ငံအနေနဲ့ဘလို့ရန်စာမှုမျိုးကိုမဆိုအပြင်းထန်တုံ့ပြန်မယ်လို့အီရန်ကဒီကနေ့စနေနေ့မှာပဲပြတိပေးလိုက်ပါတယ်။အီရန်နိုင်ငံရဲ့နေမြေတွေကိုကျူးကျော်ဝင်လာမဲ့ဘလို့ကိစ္စရမျိုးကိုမဆိုခွင့်ပြုမှာမဟုတ်တလို့ပဲအမေရိကန်ရဲ့ချင်းချောက်ရန်စာမှုတွေကိုလည်းခိုင်မာစွာရင်ဆိုင်သွားမယ်လို့အီရန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရအဘတ်စ်မဆိုဗီကတာနင်းစတင်ဌာနကိုပြောဆိုခဲ့တာပါ။အမေရိကန်ရဲ့ထောင်လိုင်းရဲ့ drone ယာဉ်တွေကိုဟွန်မတ်စ်ပင်လယ်ကွေ့မှာအီရန်ကပစ်ချခဲ့တာကိုလက်တော့ပြန်တက်ခဲ့ဖို့အမေရိကန်သမ္မတဒိုနယ်ထရမ့်ကအမိန့်ပေးခဲ့တာပါ။ဒါပေမဲ့လည်းအရသာ150လောက်ထိခိုက်သေဆုံးနိုင်တယ်ဆိုတဲ့အတွက်အီရန်နိုင်ငံရဲ့ရေဒါတွေနဲ့ဒုံးပစ်ဆင်တွေလိုပစ်မှတ်တွေကိုတိုက်ခတ်မအမိန်ကို10မိနစ်အလိုမှာသမ္မတထရမ့်ကပြန်ရုပ်လိုက်ကြောင်းမနေ့တောက်ကြာနေ့ကပဲ Twitter စာမျက်နှာမှာရေးသားခဲ့တာပါ။အီရန်ကိုတိုက်ဖို့သူ့အနေနဲ့အလင်းမလိုပါဘူးလို့လည်းသမ္မတထရမ့်ကပြောပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးအမေရိကန်နဲ့တပံပြန်ဆွေးနွေးလာအောင်တန်ခါပိတ်ဆို့ထားတာမှာပြီးခဲ့တဲ့ကြာပတင်းနေ့ကတော့ကြီးလေးတဲ့တန်ခါမှုအစ်စ်တွေထပ်ပြီးချမှတ်ခဲ့ပါတယ်။အောက်လွတ်တော်ဥက္ကဋ္ဌဒီမိုကရက်အမတ်နန်စီပလိုစီကတော့အီရန်နိုင်ငံနဲ့ဆက်ဆံရေးအလွန်အနည်းများပြီးတော့ထိလွယ်ရှာလွယ်ဖြစ်တဲ့အခြေအနေကိုရောက်နေကြောင်းနဲ့အမေရိကန်ဘက်ကတုံ့ပြန်မယ်ဆိုရင်တော့တင်းမာမှုတွေပြေလျော့ပြီးတော့အမေရိကန်အတွက်အကျိုးများစေမဲ့တုံ့ပြန်မှုမျိုးတာဖြစ်ရမယ်လို့လည်းဆိုပါတယ်။အီရန်ကိုစီးရဲအရာတိုက်ခိုက်မယ်ဘလို့အလို့ရမျိုးကိုမဆိုအမေရိကန်လွတ်တော်ရဲ့အတည်ပြုချက်အရင်ဆုံးလိုအပ်တယ်လို့လည်းလွတ်တော်ဥက္ကဋ္ဌကပြောပါတယ်
။ဗြိတိန်နိုင်ငံရဲ့အရှိအလယ်ပိုင်းဒေသဆိုင်ရာဝန်ကြီးအန်ဒရူးမော်ရီဆန်ဟာအီရန်နိုင်ငံကိုမနေ့ဖြန်တင်းငွေနေ့မှာသွားအောင်မှာဖြစ်ပါတယ်။အီရန်ကအမေရိကန်ရဲ့အဝေးထိန်းတုံးရင်ကိုပစ်ချလိုက်ပြီးတော့နိုင်ငံသားဆက်ဆံရေးပို့ပြီးတက်မာလာနေချိန်မှာပဲပုံမှန်လေးလေးနဲ့အပြည့်သဘောစောင့်တဲ့ဆွေးနွေးမှုတွေလုပ်ဖို့အတွက်သွားရောက်မှာဖြစ်တယ်လို့ဗြိတိန်ကပြောပါတယ်။ဒေသတွင်းမှာအခုလိုတင်းမာမှုတွေမြင့်တက်လာနေပြီးနျူကလ িয়ার သဘောတူညီမှုအနာဂတ်အတွက်အရေးပါတဲ့အချိန်မှာအခုလိုသွားရောက်တာကအီရန်ဆိုးရနဲ့နောက်ထပ်ပွင့်လင်းမြင်သာပြီးအပြည့်သဘောစောင့်တဲ့ဆွေးနွေးမှုတွေလုပ်ဖို့အတွက်အခွင့်အရေးတစ်ခုဖြစ်တယ်လို့ဗြိတိန်နိုင်ငံသားဝန်ကြီးဌာနကအကြေညာချက်ထဲမှာပြောထားပါတယ်။ဝန်ကြီးမော်ရီဆန်အနေနဲ့ဒေသတွင်းမှာတင်းမာမှုတွေအများဆုံးလျှော့ချဖို့တောင်းဆိုသွားမှာဖြစ်သလိုဒေသတွင်းမှာအီရန်နိုင်ငံရဲ့လှုပ်ဆောင်ချက်တွေနဲ့ဗြိတိန်ကအပြည့်အဝဆက်လက်ဆောင်ရွက်နေတဲ့နျူကလ িয়ার သဘောတူညီမှုအပေါ်မှာအီရန်ဘက်ကလိုက်နာတော့မှာမဟုတ်ဘူးလို့ချင်းချောက်လိုက်တာရင်းနဲ့ပတ်သက်ပြီးတော့စိုးရိမ်မှုတွေကိုပြောကြားသွားမှာဖြစ်ပါတယ်ခင်ဗျာ
။ဖီနီဇွဲလာအစိုးရပုံညဉ့်ညံစွာဆန္ဒပြရာမှာပါဝင်ခဲ့တဲ့အတွက်ဆိုပြီးဖန်စီထိန်းသိမ်းထားတဲ့ရာနဲ့ချီတဲ့သူတွေကိုပြန်လုပေးဖို့ကုလသမဂ္ဂအလူအခွင့်ရေးဆိုင်ရာမဟာမင်းကြီးမီရှယ်ဘာရှီလက်ကဖီနီဇွဲလာအစိုးရကိုတိုက်တွန်းလိုက်ပါတယ်။ဗင်နီဇွဲလားနိုင်ငံကို၃ရက်တာတော်ရောက်ပြီးတော့တမရနီကိုလတ်စ်မာဒူရိုနဲ့ရောအတိုက်ခံကောင်းဆောင်ဟွန်ဂွိုက်ဒိုရိုနဲ့ပါတွေ့ဆုံခဲ့တဲ့မဟာမင်းကြီးကသူခီးစဉ်ပြီးတောက်ကြနေမှာအခုလိုတောင်းဆိုလိုက်တာပါ။နိုင်ငံကနေပြန်လည်မထွက်ခွာခင်ကာရာကတ်စ်မြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတော့ငြိမ်းချမ်းစွာဆန္ဒထုတ်ဖော်ခွင့်မရပဲ ဖန်စီထိနေခံထားရတဲ့သူတွေအလုံးကိုပြန်လုပ်ဖေးဖို့ Miss Bashir ကဗင်နီဇွဲလာအစိုးရကိုတောင်းဆိုခဲ့တာပါနိုင်ငံရေးအကြောင်းပြချက်နဲ့ဖန်စီခံထားရတဲ့လူပေါင်း900ကျော်ကိုပြန်လုပ်ပေးရေးဗင်နီဇွဲလာအစိုးရကိုတိုက်တွန်းပြောဆိုဖို့ Miss Bashir ကိုလူ့အခွင့်အရေးအုပ်စုတွေကဖိအားပေးနေကြတာပါသမ္မတမာဒူရိုဘက်ကလည်းဆန္ဒပြသူတွေကိုဖန်စီထားတာမရှိဘူးလို့ညင်ဆိုထားပါတယ်ဗင်နီဇွဲလာနိုင်ငံမှာဆိုးဝါးပြင်းထန်တဲ့လူသားချင်းစာနာမှုဆိုင်ရာအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့မဟာမင်းကြီးကပြောပါတယ်တက်ကြွလှုပ်ရှားသူတွေလူ့အခွင့်အရေးချိုးပေါက်ခံရတဲ့သူတွေနဲ့လည်း Miss Bashir တွေ့ဆုံခဲ့ပါတယ်။အဲ့ဒီလူအတော်များများဟာအစိုးရကိုဖြုတ်ချဖို့ကြိုးပမ်းရမှာလျှို့ဝှက်ပူပေါင်းပါဝင်ခဲ့ကြတယ်ဆိုပြီးဆွဆွဲခံရတာလည်းဖြစ်ပါတယ
်။ American လူဝင်မှုကြီးကြပ်ရေးထောင်ဝင်ရှိသူတွေအနေနဲ့နေရာကိုပြန်ပို့ဖို့အမိန့်ချခံထားတဲ့ရှေ့ပြောင်းချေချနေထိုင်သူတွေကိုဝင်ရောက်စီးနှင်းပြီးတော့နေရာကိုပြန်ပို့ဖို့ American သမ္မတဒေါ်နယ်ထရမ့်ကအမိန့်ပေးလိုက်ပြီးမနေ့ကတနင်္ဂနွေနေ့မှာစတင်လှုပ်ဆောင်မယ်လို့ခန့်မှန်းထားကြောင်း American သတင်းမီဒီယာတွေကဖော်ပြနေကြပါတယ်။Washington Post သတင်းစာကြီးကစတင်ဖော်ပြလိုက်တဲ့ဒီစီဇန်ကရှေ့ပြောင်းနေထိုင်သူတွေအများများနေထိုင်ကြတဲ့မြို့ကြီးတွေဖြစ်တဲ့Houston, Chicago, Miami နဲ့ Los Angeles မြို့တွေမှာမိသားစုဝင်1000လောက်ကိုပြစ်မှတ်ထားလို့ဆောင်လာဖို့ရှိတယ်လို့ပြောပါတယ်။အခုလိုရွှေပြောင်းခြေချနေထိုင်သူတွေကိုဝင်ရောက်စီးနှင်းဖို့တရင်နဲ့ပတ်သက်ပြီးအမည်မဖော်တဲ့ American ဆိုရတာဝန်ရှိသူ3ယောက်ကိုကူကားပြီးပြောတာဖြစ်တယ်လို့ Washington Post သတင်းစာကဆိုပါတယ်။ဒါ့အပြင် Atlanta, Baltimore, Denver, New Orleans, New York နဲ့ San Francisco မြို့တွေကိုလည်းပြစ်မှတ်ထားလို့ဆောင်လာနိုင်တယ်လို့ The Miami Herald သတင်းစာကဖော်ပြပါတယ်။အမေရိကန်အနေနဲ့လာမယ့်သတင်းဘက်ကစပြီးတော့နိုင်ငံတွင်းမှာတရားမဝင်နေထိုင်သူတန်းပေါင်းများစွာကိုသူတို့ရဲ့နေရာရင်းကိုပြန်ပို့ဆောင်သွားမှာဖြစ်တယ်လို့သမ္မတထရမ့်ကတနင်္လာနေ့က Twitter မှာရေးပါတယ်။အဲ့လိုပြောတဲ့အတွက်လူမှုကြီးကြပ်ရေးတာဝန်ရှိသူတော်များများလည်းအားသင့်ကြကြတာပါ။ဆိုတော့တာဝန်ရှိသူတွေကတော့တရားမဝင်နေထိုင်တဲ့ပြန်ပို့ဖို့အစီအစဉ်ကလာနေချီစဉ်းစားလာခဲ့တာဖြစ်ကြောင်းဒါပေမဲ့ရွှေပြောင်းခြေချသူတွေရဲ့မိသားစုတွေကိုဝင်ရောက်စီးနှင်းဖို့ကိစ္စကတော့ချက်ချင်းလှုပ်ဆောင်သွားဖို့မရှိဘူးဆိုပြီးလူမှုကြီးကြပ်ရေးတာဝန်ရှိသူတွေကအခုသတင်းပတ်စောပိုင်းမှာပြောကြားထားတာဖြစ်ပါတယ်ခင်ဗျာ
ဗီအိုအေအမေရိကန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 639ညလိုင်းဒိုမီတာ51 kHz 585တို့အပြင်စနေတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1595ကနေပြောထုတ်လွှင့်ပေးပါရစေ
။ VOA မြန်မာပိုင်းစီစဉ်ကနေညဘက်သတင်းတွေကိုဆက်လက်တင်ပြနေပါတယ်။ရခိုင်ပြည်နယ်ကရွန်ဂျာဒုက္ခသည်အရေးအပအဝင်အာဆီယံဒေသရင်းကိစ္စရအတော်များများကိုဆွေးနွေးမယ့်အရှိတောင်အာရှနိုင်ငံများအသင်းအာဆီယံရဲ့34ချိန်မြောက်ထိပ်သီးညှိနှိုင်းခံကိုထိုင်းနိုင်ငံဘန်ကောက်မြို့မှာဒီကနေ့ကျင်းပပါတယ်။နေ့ရက်တာကျင်းပမယ့်အာဆီယံညှိနှိုင်းခံအတွက်လုံခြုံရေးတွေလည်းအတူတင်ကြထားပါတယ်။မကြာခင်တုန်းကတရုတ်နိုင်ငံရဲ့လောက်ရတစ်ခုကြောင့်ဖိလစ်ပိုင်နိုင်ငံကဆက်လီဒဇင်းနှင်းမြုပ်ပြီးငါးဖန်သမား22ဦးအန္တရာယ်ရောက်ခဲ့တဲ့ဖြစ်ရကြောင်းတောင်တရုတ်ပင်လယ်ထက်ကနှဲမြေပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စတဖန်ပြန်ပြီးတော့အာရုံစိုက်စရာဖြစ်လာမယ်လို့လည်းခန့်မှန်းရပါတယ်။ဒါအပြင်2019ခုနှစ်ဩဂုတ်လကရခိုင်ပြည်နယ်တွင်မြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာမွတ်စလင်9000ကျော်ကိုပြန်လည်လက်ခံမဲ့ကိစ္စနဲ့ပတ်သက်ပြီးတော့လည်းညီလာခံမအထက်အာရုံစိုက်ဆွေးနွေးဖို့ရှိပါတယ်။လူမျိုးစုလိုက်ရှင်းလင်းဖေရှားတဲ့လောက်ရတွေဆိုပြီးကုလသမဂ္ဂကပြောဆိုထားတဲ့ရခိုင်ပြည်နယ်ရင်းကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးအာဆီယံဘက်ကတိုက်တွန်းလှုပ်ကိုင်းဖို့လူခွင့်ရေးအဖွဲ့တွေကအာဆီယံကောင်ဆောင်တွေကိုတောင်းဆိုနေကြတာပါ။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုအတိအမှတ်ပြုလက်ခံမထားတဲ့မြန်မာအစိုးရကတော့ရခိုင်ပြည်နယ်မှာဖြစ်ပျက်ခဲ့တာနဲ့ပတ်သက်ပြီးတော့နိုင်ငံတကာရဲ့ဝေဖန်ပြောဆိုချက်တွေပေါ်အမြဲလိုညှဉ်းဆန်းတုံ့ပြန်ထားပါတယ်။မြန်မာနိုင်ငံကအာဆီယံကိုယ်စားလှယ်အဖြစ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်းအောင်ဆန်းစုကြည်တက်ရောက်နေပါတယ်
။ဟောင်ကောင်မှာအစိုးရကိုဆန့်ကျင်တဲ့အတိုက်ခံဆန္ဒပြတဲ့သူတွေကရဲဌာနချုပ်ကိုဝိုင်းလိုက်တဲ့ပုံမှာဟောင်ကောင်ရဲတပ်ဖွဲ့ကအပြင်းထန်ဝေဖန်လိုက်ပါတယ်။ဒါပေမဲ့လည်းဟောင်ကောင်ရဲတပ်ဖွဲ့ကအခုဒီချိန်မှာတော့ဆန္ဒပြတဲ့သူတွေကိုပြီးခဲ့တဲ့ပတ်တုန်းကလိုတော့အကြမ်းဖက်နေနေပြီးလူစုခွဲတာမလုပ်ခဲ့ပါဘူး။ဆန္ဒပြတဲ့သူတွေဟာရဲဌာနချုပ်ကိုတောက်ကြနေညမှာဝိုင်းရံပိတ်ဆို့ခဲ့ပြီးတော့ရဲစခန်းကိုလည်းကျဲဥတွေနဲ့ပစ်ပေါက်နိုင်ငံကြီးမှာဆေးတွေချပြီးစနေနေ့မနက်ပိုင်းမှာတော့ညဉ့်ညံ့စွာနဲ့လူစုခွဲခဲ့ကြပါတယ်။ရဲတပ်ဖွဲ့အနေနဲ့သူတို့ဌာနချုပ်ပြည်ပမှာလာရောက်စုဝေးခဲ့ကြတဲ့ဆန္ဒပြတဲ့သူတွေကိုအစိုးရစုံထီတီးခံခဲ့ကြအောင်ဒါပေမဲ့ဆန္ဒပြတဲ့သူတွေအနေနဲ့သူတို့ရဲ့အမြင်တွေကိုဖော်ပြတဲ့နီလန်းတွေဟာတရားမဝင်တယ်လို့ကြိုးကြောင်းစီလျော်မှုမရှိဘူးလို့လည်းကြေညာချက်ထဲမှာပြောထားပါတယ်။ပြီးခဲ့တဲ့သတင်းပတ်ကရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုမျက်ရည်ယိုပုံးနဲ့ရာဘာကြီးစံနဲ့အုံပြုပြီးအင်အားတုံနေနေကြတာကြောင့်ဝေဖန်ခံခဲ့ရတာပါဒီလိုအကြမ်းဖက်ဖြိုခွဲတာကြောင့်ဆန္ဒပြတဲ့သူနဲ့ရဲတပ်ဖွဲ့ဝင်ဒါဇင်နဲ့ချီတရားရခဲ့ကြပါတယ်ဆန္ဒပြတဲ့သူတွေကတော့အငင်းပွားစရာဖြစ်နေတဲ့တရားခံလွှဲပြောင်းရေးဥပဒေကြမ်းကိုလုံးဝယုံသိမ်းဖို့နဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလန်ကိုလည်းနှုတ်ထွက်ပေးဖို့တောင်းဆိုထားပါတယ်ခင်ဗျာ
စစ်ပွဲတံတွေနဲ့ရင်ဆိုင်နေရတဲ့အာဖဂန်နစ္စတန်နိုင်ငံနဲ့ပါကစ္စတန်နိုင်ငံကြားငြိမ်းချမ်းရေးနဲ့ပြန်လည်ပေါင်းစည်းရေးကိစ္စရပ်တွေနဲ့ပတ်သက်ပြီးဘယ်လိုကြိုးပမ်းလှုပ်ဆောင်မလဲဆိုတာကိုပါကစ္စတန်နိုင်ငံမှာဒီကနေ့ဆွေးနွေးမှာပါရှေ ရှာပပချင်းမာတဲ့ဒီပွဲကိုအာဖဂန်နစ္စတန်နိုင်ငံကသမ္မတရွေးကောက်ပွဲဝင်မဲ့သူအတော်များများအပါအဝင်နိုင်ငံရေးအတိုင်းအဝန်ကအစီအမံအရာရှိတွေတက်ရောက်ကြဖို့ရှိပါတယ်။အစီအွေကိုတော့ပါကစ္စတန်ရဲ့မြို့တော်အစ္စလာမဘတ်နဲ့ကီလိုမီတာ80အကွာလောက်ကကမ္ဘာလက်ခီးတော်တွေတဲခုကြတဲ့ပူပန်အပန်းပြေစခန်းမှာကျင်းပမှာပါ။အာဖဂန်နိုင်ငံအတိုက်ခံခေါင်းဆောင်အများစုပါဝင်တဲ့လူ30လောက်ကိုဖိတ်ကြားထားတယ်လို့အစီအွေစီစဉ်သူတွေကပြောပါတယ်။
ဘရာဇီးနိုင်ငံမှာကျင်းပနေတဲ့ကိုပါအမေရိကဖလာဘောလုံးဝင်မှာတော့ချီလီအသင်းအနိုင်ရပြီးတော့ quarter final တက်သွားပြီဖြစ်ပါတယ်။ချီလီနဲ့အီကွေဒေါ်တို့ထောက်ချာနေကကစားကြတာမှာချီလီကငိုးတကိုးနဲ့နိုင်ပြီးတော့ quarter final တက်သွားတာပါ။ချီလီအတွက်ပထမဂိုးကိုတော့ Jose Fuenzal Leader က10မိနစ်မှာတွင်းခဲ့ပြီးတော့ဒါကိုအီကွေဒေါ်ဘက်က Anna Valencia က26မိနစ်မှာပြန်ချေပါတယ်။ဒါပေမဲ့ဒုတိယပိုင်း51မိနစ်မှာတော့ချီလီအတွက်ဒုတိယဂိုးကို Alexis Sanchez ကတွင်းပေးခဲ့လို့နောက်ဆုံးမှာချီလီက2ဂိုးတကူနဲ့နိုင်သွားခဲ့ပါတယ်။ဒီအုပ်စုမှာ Uruguay ကဂျပန်နဲ့2ဂိုးစီတီးကြလို့နှစ်ပွဲကစားပြီးချိန်မှာချီလီက6မှတ် Uruguay က4မှတ်ဂျပန်က1မှတ်နဲ့ Ecuador ကတော့တမန်မှမရထားပါဘူး။ဒါကြောင့်ချီလီသင်းဟာ quarter final အဆင့်ကိုတက်သွားပြီဖြစ်ပါတယ်။ဒီနေ့မှာတော့အုပ်စု A က Ancient Brazil နဲ့ Peru, Bolivia နဲ့ Venezuela တို့မြန်မာစံတော်ချိန်စနေညသကောင်းကျော်တနင်္ဂနွေနေ့မနက်တနာရီခွဲမှာကစားကြမှာပါ။ဒီအုပ်စုမှာတော့ Brazil နဲ့ Peru က4မှတ်စီရထားပြီးတော့ Venezuela က1မှတ်ရထားပြီး Bolivia ကတော့တမန်မှမရထားပါဘူးခင်ဗျာ
။စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ထိတ်တဲရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။စီးရီးတင်းမာနေစေရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေကမြို့နယ်ကိုမြို့နယ်မှာတော့အင်တာနက်ဒေတာသုံးစွဲမှုတွေကိုယာယီဖျက်တောက်လိုက်တဲ့အတွက်ဒေသခံတွေစိုးရိမ်နေကြပါတယ်။တစ်ချိန်တည်းမှာပဲမြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့ကြားတိုက်ခိုက်မှုတွေဆက်လက်ဖြစ်ပွားနေရမှာဒီကနေ့စောပိုင်းမှာလည်းမြန်မာစစ်တပ်ကရေတပ်တင်ပေါ်တစ်စင်းတိုက်ခိုက်ခံခဲ့ရကြောင်းတပ်မတော်ကပြောဆိုထားပါတယ်။ရခိုင်ပြည်နယ်ဘက်ကနောက်ဆုံးအခြေအနေကို VOA မြန်မာပိုင်းသတင်းတောက်ကိုနိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်မြောက်ဦးစစ်တွေနဲ့မောင်တော်ခရိုင်တွေမှာ MPD နဲ့ Telenor Internet Data ဝန်ဆောင်မှုတွေကိုရည်ရည်ရဆိုင်ဖို့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကညွှန်ကြားထားကြောင်းဖုန်းခေါ်ဆိုမှုနဲ့ SNS စာသူဝန်ဆောင်မှုတွေကိုတော့ဆက်လက်ရရှိနေမှာဖြစ်ကြောင်းဒေသခံတွေကိုလက်ကင်ဖုန်းတွေကလည်းတစ်ဆင့်မနေ့ကပဲစာရေးပေးဖို့အကြောင်းကြားခဲ့တာပါ။ဘူဒီတောင်မဲဆန္ဒနယ်မြေကပြည်သူ့လွတ်တော်ကိုဆက်လက်ဥအောင်တောင်းရွှေကတော့ဒေသတွင်းမှာရည်ကြီးတဲ့ဆက်တွယ်မှုတွေကိုဖျက်တောက်ရကြတယ်လို့ပြောပါတယ်
ကျွန်တော်တို့ဒီရခိုင်ပြည်နယ်ခုနမြို့နယ်ပေါ့နော်အကုန်လုံးအင်တာနက်လိုင်းတွေပိတ်လိုက်ပြီးအင်တာနက်လိုင်းတွေမရတော့ဘူးကျွန်တော်တို့အမောင်ရှက်ခင်လိုက်ရပြီဟိုကလေအဲအဓိကတော့သူတို့စိုက်ချစ်တဲ့နေရာတွေပေါ့အခုဖြစ်နေတဲ့နေရာခုနမြို့နယ်ပေါ့နော်ဘူဒီတောင်ပေါင်းတော့ရသေးတော်ပုံကြောနင်းပြကြောက်တော်မြောက်ဦးပေါ့ဒီစစ်တေးဝိုင်းခလာကနေတခါလေးဟိုတော့လောက်တာထင်တယ်သူတို့ကစစ်ဖြစ်တဲ့အကြောင်းအရာတွေကိုသူများတွေကိုမပြရအောင်အဲ့လိုလောက်တာလို့တော့ကျွန်တော်တို့ထင်တယ်ပေါ့နော်ဒါနဲ့ကျွန်တော်တို့ပြည်သူလူထုအများကြီးတုံးနေတာကဘာကြီးနဲ့အစ်စ်တွေဖြစ်လိုက်တယ်လို့ပဲဖြစ်တယ်ဒီစစ်တေးကွယ်ရကြီးဟာကျွန်တော်တို့ပြည်သူအခုလို့အတွက်လောက်ထားတာဒီလိုလောက်တယ်ဆိုတာကဘာကြီးနဲ့အစ်စ်တွေဖြစ်ပြီးတော့ခွေးချပြီးမှဒီလိုလောက်တယ်လို့ကျွန်တော်တို့ခံစားရတယ်
အင်တာနက်ဆက်သွယ်မှုတွေယာယီဖျက်ဆီးဖို့ညွှန်ကြားထားတဲ့ဆိုတဲ့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကို VOA ကဆက်သွယ်ခဲ့ပေမဲ့လည်းဖုံးလက်ခံဖြေဆိုခဲ့ခြင်းမရှိခဲ့ပါဘူး။အင်တာနက်ဆက်သွယ်မှုတွေယာယီဖျက်ဆီးဖို့ညွှန်ကြားခံခဲ့ရတဲ့ Telenor ကုမ္ပဏီကတော့ဇွန်လ23ရက်နေ့ည10နာရီကစဖျက်ဆီးခဲ့ကြောင်းနဲ့ဆက်သွယ်ရေးဥပဒေကိုကိုးကားဖော်ပြထားတဲ့ညွှန်ကြားချက်မှာပိတ်ခိုင်းထားတဲ့အကြောင်းရင်းကိုတိတိကျကျရှင်းပြမထားတဲ့အတွက်ရှင်းလင်းချက်ရဖို့တောင်းခံထားကြောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။အထူးသဖြင့်ပဋိပက္ခတွေဖြစ်ပွားနေတဲ့အချိန်မှာစာနာမှုလုပ်ငန်းအတွက်လိုအပ်ချက်ဖြစ်တဲ့ဆက်သွယ်မှုတွေရှိနေဖို့လိုအပ်ကြောင်းလည်းဖော်ပြထားပါတယ်။အင်တာနက်လိုင်းဖြတ်သားမှုနဲ့ပတ်သက်လို့သမ္မတသတင်းမှပြန်ကြားရေးဖွဲ့တွင်းမှုဘုံမှုချုပ်စော်မင်းထုံးကိုဆက်သွယ်ရမှာတော့မသိရှိသေးကြောင်းပြောပါတယ်။ရခိုင်ပြည်နယ်တွင်းမှာဖြစ်ပွားနေတဲ့စိုက်ပွဲတွေ၊စီရေလှုပ်ရှားမှုတွေ၊လူခွေရေးချိုးပေါက်မှုသတင်းတွေ၊အင်တာနက်လူမှုကွန်ရက်တွေကနေတစဉ်ပြန့်နှံ့လေးရှိတဲ့အတွက်ထိန်းချုပ်ဖို့ကြိုးပမ်းတဲ့လှုပ်ရှားဖြစ်နေလဲယူဆနေကြပါတယ်။ဒေသတွင်းမှာကူညီပေးရေးလုပ်ငန်းတွေလုပ်ကိုင်နေတဲ့ရခိုင်တိုင်းဒေသမျိုးနွယ်များစီယုံသွင်းမှုကုဆော်ဆော်ထုံးကတော့လက်နက်ကင်တိုက်ပွဲတွေနဲ့စံနာမှုအကူအညီတွေလိုအပ်နေတဲ့အချိန်ဒီမှာအခုလိုဆက်သွယ်မှုတွေဖြတ်တောက်လိုက်တဲ့ပေါ်စိုးရိမ်တယ်လို့ပြောပါတယ
်ဒီမိုကရေစီသူကလည်းခက်မှာတော့ဒါလုံခြုံရေးဖိုက်တဲ့ပြဿနာတော့မဟုတ်ဘူးပေါ့နော်တာကကြတော့ဒီမိုကရေစီစင်းနေနေမကိုက်ညီဘူးကျွန်တော်တို့ကဒီဒီတိုင်းလည်းဆိုတဲ့အချိန်နဲ့ရည်ပိုင်ခွင့်ပတ်သက်ဒီကုနေပြင်ဆင်လိုက်ရင်ချူပေါ်လို့ဒီလိုပဲကျွန်တော်မြင်နေလေဒီလိုနဲ့ဒါဆဲရင်အပေါ်ပဲပဲသူကကနိုင်လို့ဒီလိုတော့ကျွန်တော်တို့မြင်နေလေ
အခုလိုအင်တာနက်လိုင်းဖျက်ဆီးထားမှုကြောင့်ဒေသတွင်းခက်ခဲရှိလာမဲ့အခြေအနေကိုရခိုင်ပြည်နယ်လွှတ်တော်ကနေတဆင့်တင်ပြသွားမယ်လို့လည်းလွှတ်တော်ဥက္ကဋ္ဌဦးဆန်ကျော်လှကပြောပါတယ
်။ဒီလိုမျိုးနိုင်ငံရေးလူမှုရေးရှိတာပေါ့အဲ့လိုကိုယ်စီစစ်စစ်မှုကစသွားဖို့လာဖို့ကစပြောင်းလဲပြောင်းဆက်တွေ့ဖို့ကစအဲ့လိုဆက်ကြည့်ကြရတယ်။အင်တာနက်လိုင်းကိုတကယ်တမ်းအဲ့လိုကျွန်တော်တို့ဆက်တော်ခေါ်တော့ကျွန်တော်တို့တောင်းဆိုရမှာပေါ့။ဘာမလုပ်ဖို့တော့ကျွန်တော်တို့ကတရားဝင်ပြောရမှာပဲ။
။တချိန်တည်းမှာပဲရခိုင်ပြည်နယ်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေရမှာ။ဒီကနေ့မနေ့မှာတော့ရခိုင်ပြည်နယ်စစ်တွေမြို့စိုက်ရိုးကြချောင်းမှာရန်နာထားတဲ့တပ်မတော်ရေသားတင်မောတစ်စင်းပြစ်ခတ်တိုက်ခိုက်ခံရတယ်လို့တပ်မတော်သတင်းမှပြန်ကြားရေးဖွဲ့တွင်မူဘူမှုချုပ်စွန်မင်းထွန်းက VOA ကိုပြောပါရတယ်
။စစ်တွေကကျွန်တော်စိုက်ရိုးကြကောင်းအဝမှာကြောက်ခါထားတယ်ကျွန်တော်တတ်မတော်ကြီးအဖေတမောတင်းကိုဒီကျန်းတဲ့တောင်းနဲ့လက်၃နာရီဆွဲလောက်ကတရားခွန်မီတာရှော့တိုက်ထုံးနဲ့လာပြစ်ပါတာရှိတယ်ဆဲတင်မောကအီကဲနေရေးသူကဖြည့်ပြထားတဲ့တမောပေါ့ဒီတိုင်းမရှိရဲ့ကျွန်တော်စစ်ပြီးဒီဖြည့်ခိုင်းမရှိ
ဒီတိုက်ခိုက်မှုကြောင့်တတ်မတော်ရင်ရင်ကိုတဲ့ပိုင်းအနေငယ်ထိခိုက်ပျက်စီးသွားပြီးစစ်တီတချို့ထိခိုက်မှုရှိခဲ့တယ်လို့သူကဆိုပါတယ်ကလတန်မြေဝနီစိုက်ရိုးကြချောင်းမှာရန်နာထားတဲ့ရေသက်ပိုင်ဆွဲတင်မော်တစီတိုက်ခိုက်ခံရပြီးတမတော်ကလည်းလက်နက်ကြီးတွေနဲ့ပြစ်ခတ်မှုတွေရှိခဲ့တယ်လို့အနောက်တကားဒေသအကူကြီးဆော့ချောင်းရေးဖွဲ့ကောင်းဆောင်စစ်တွေမြို့ကဥအောင်သေးကပြောပါတယ
်ဒီနေ့မနေ့ပတ်ပေါ်တော့ကလတန်မြေအဝလည်းဒီအဲ့နားမှာရေသက်စခန်းရှိတယ်အဲ့မှာရေတင်မော်တွေပါလို့ရှိတယ်လေရေသက်တင်မော်ကိုပြစ်ခတ်ခံရတဲ့ရေသက်ကနေတော့ပြန်ပစ်လို့ဒီမှာရော်တင်မော်တော့လက်နက်ကြီးကြီးရတွေပါတယ်ကြားတဲ့အိမ်တွေလည်းရှိတယ်ကြီးတော့ရော်လို့ခေါ်တယ်အဲ့ရော်အဲ့တော့မလဲပိုင်းတော့ interesting office ကိုစတာတော့ကျွန်တော်ကြားမိတာပဲ
ဗျာ။ရခိုင်ပြည်နယ်အတွင်းကစစ်စင်ရေးတွေအတွင်းအရသာတည်ဆုံမှုတွေဖမ်းဆီးမှုတွေပါဝင်လူခွေရေးချိုးဖောက်မှုတွေကျူးလွန်နေကြောင်းစွပ်စွဲခံနေရတဲ့မြန်မာစစ်တပ်ကတော့လုံခြုံရေးလိုအပ်ချက်အရသုတ်ပြန်ဆောင်ရွက်ရမှာဥပဒေနဲ့ညီဆောင်ရွက်နေကြောင်းဒီကနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲတွင်ကာကွယ်ပြောဆိုသွားပါတယ်ခင်ဗျာ။
နိုင်ကိုရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်အခုအပတ်စဉ်ခန္ဓာတွေကသတင်းနောက်မှတ်စုအစီအစဉ်မှာဆိုရင်တော့မြန်မာနိုင်ငံမှာလျှက်စစ်စွမ်းရည်အပြည့်အဝမဖြန့်ဝေနိုင်တာကြောင့်မီးပြတ်တဲ့ပြဿနာဖြေရှင်းနိုင်မှုကအခုချိန်ထိခက်ခဲနေစေဖြစ်ပါတယ်ပြည်သူတဦးချင်းစီရဲ့နေ့စဉ်လူနေမှုဘဝကနေစလို့နိုင်ငံဖွံ့ဖြိုးမှုအထူးပါအကျိုးသက်ရောက်မှုရှိတဲ့အတွက်ဗတ်ပေါင်းစုံပြုပြင်ပြောင်းလဲရေးတိုးတက်အောင်ကြိုးစားနေတဲ့မြန်မာနိုင်ငံအတွက်အကြီးမားဆုံးစိန်ခေါ်မှုဖြစ်ပါတယ်အစိုးရအနေနဲ့ဒါတွေကိုဘာတွေများပြင်ဆင်ထားသလဲပြည်သူလူထုကမျှော်လင့်ချက်တွေကရောဘလို့ရှိသလဲဆိုတာကိုတော့သတင်းတောက်မတ်စုအစီအစဉ်ကသတင်းတောက်မေခတင်ပြပေးထားပါတယ
်အနာရလာတဲ့အစိုးရမှန်သမျှဒီလျက်စင်မီပြဿနာကိုဖြေရှင်းဖို့စူးစမ်းကြပါမယ်ခုချိန်ထိဖြေရှင်းဖို့ခက်ခဲနေသေးတာပါလက်ရှိအာဏာရအစိုးရကတော့လာမယ့်2030မှာတနိုင်ငံလုံးလျှက်စစ်မီးရဖို့လှုံ့ဆော်ပေးမယ်လို့ပြောဆိုထားပါတယ်။ဒါဟာတကယ်ရောဖြစ်နိုင်ပါရဲ့လား။အစိုးရအနေနဲ့ဒီစီမံချက်နဲ့ပတ်သက်လို့တိတိကျကျရှင်းပေးနိုင်တဲ့အဖြေမျိုးအခုချိန်ထိတော့မပေးနိုင်သေးပါဘူး။ပြီးခဲ့တဲ့ရက်ပိုင်းကနေပြည်တော်မှာလုပ်တဲ့၃နှစ်တာကာလအတွင်းဝန်ကြီးဌာနတွေဆောင်ရွက်ချက်တွေနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာလျှက်စစ်နဲ့စွမ်းရည်ဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးတင်မောင်ဦးကတော့တနိုင်ငံလုံးလျှက်စစ်မီးရဖို့ပြင်ဆင်နေတယ်လို့ခုလိုပြောဆိုသွားခဲ့တာပ
ါအခုလာမယ့်ဒီ20ခုနှစ်ကိုနေရာသည့်အမီအမြန်လောက်တာဆိုတာကျန်တဲ့နီးမရှိတော့ပါဘူးဒီအားလျှက်စစ်ဆိုတာလည်းခင်ဗျားတို့ဒီအတိုင်း9နှစ်ရှိနေလောက်ရပါတယ် gas turbine တို့ကြောင်မီးတို့လုံးမယ်ဆိုရင်လည်း3နှစ်ဆိုတာအနည်းဆုံးလောက်ရပါတယ်အဲ့တော့ gas engine တွေကို power bus နဲ့အမြန်ဒီပင်လယ်စိတ်ကမ်းမြို့လေးတွေမှာအနည်းဆုံးမြို့နေရာတွေမှာရက်ပြီးတော့အဲ့ဒီအနေမှာတခါတည်းသူကသူ့ပေါ်မှာအကုန်ပါပြီးသားပါဒီ transformer ရောဘာရောပါပြီးသားကျွန်တော်တို့ line ခွဲရုံကိုချိတ်ဆက်တဲ့နီးနဲ့အမြန်ဆုံးပေးနဲ့အော်ကျွန်တော်တင်တာခေါ်ဖို့အခုအဲ့ဒါကိုစတင်ဆောင်ရွက်နေပါတယ
်ဝန်ကြီးဌာနဘက်ကတော့ရေမလုံလောက်မှုပြဿနာလျှက်စစ်မီဖြန့်ဖြူးတဲ့ဘိုင်းမှာတုံးဆွဲနေတဲ့ဆက်တွေကိုအကြီးစားပြင်ဆင်မှုတွေလုပ်နေရတာလက်နက်ကြီးကြီးကြားရောက်မှုကြောင့်ဓာတ်အားလိုင်းတွေပျက်စီးတာတော်မီရှုံမှုကြောင့်ဓာတ်အားလိုင်းတွေပြတ်တောက်တာတွေကြောင့်လျှက်စစ်မီပြည်ပြဝဝမပေးနိုင်တာလို့ဆိုပါတယ်ခုလိုမိုးဦးကျရသည့်ချိန်ရောက်နေပြီမဲ့လေအပိုင်းလိုက်လျှက်စစ်တပ်အားဖြတ်တောက်မှုကတော့ရှိနေသေးပါအေပီလအတွင်းအပူချိန်ဆန်ချိန်တင်အောင်မြင့်နေတဲ့ချိန်တွေမှာမီးလေပြတ်တဲ့ဒဏ်ကိုရန်ကုန်မန်းလေးကလူတွေအကြီးကျယ်ခံစားရပြီးသူတို့ရဲ့ညီးတွားတန်ဝေဖန်တန်တွေကလူမှုကွန်ရက်ပေါ်မှာလွှမ်းမိုးခဲ့တာပါဒီပြဿနာအခက်အခဲကမဆန်းလာပြီမဲ့ပြည်သူတဦးချင်းစီရဲ့လူမှုနေ့စဉ်ဘဝကနေအစပြုလို့နိုင်ငံဖွံ့ဖြိုးမှုထိကိုပါတက်ရောက်တာမို့ဖွံ့ဖြိုးမှုစူးစမ်းနေတဲ့မြန်မာနိုင်ငံအတွက်တဟာအကြီးမားဆုံးစိန်ခေါ်မှုတစ်ခုပါအသေးစားဆက်မှုလက်မှုလုပ်ငန်းလုပ်ကိုက်နေတဲ့ကိုကျော်စောအောင်ကတော့ဒီလျက်စစ်မီးပြဿနာကကြုံနေရဆဲပြဿနာတစ်ခုမို့မဆန်းတော့ပေမဲ့နေ့စဉ်ဘဝတွေမှာအခက်အခဲတွေကြောင့်ဖွံ့ဖြိုးတိုးတက်မှုကိုပိုပြီးခက်ခဲစေတယ်လို့ဆိုပါတယ
်မိုးရင်းလည်းဖြစ်လာပြီဆိုတော့ဘာဖြစ်လို့ထပ်ဖြတ်နေလဲပေါ့ရှင်မပြည့်သေးလို့လားပေါ့အဲ့ဒါဘာဟိုတခုထုတ်ပြန်တာတွေပါလေမရှိသေးတော့လေနည်းနည်းတော့ဟိုဘလို့လဲအခက်ခဲလေးတော့ဖြစ်တာပေါ့ကြောင်းတက်ရတဲ့အချိန်လည်းဖြစ်နေတော့အဲ့လိုဟိုတခါလေကြာရင်တော့ကြောင်းချိန်ဟို ဖမင်းညိုက်ပါညာလုံးနေတဲ့အချိန်လေးကိုဖျက်ချလိုက်တာလို့ဟိုအလောက်ကအကောင်းနေရင်လည်းပြတ်သွားတာတော့မိုးရင်းလည်းဖြစ်နေပြီပေါ့အဲ့လိုမျိုးလေးဘာဖြစ်လို့များထပ်ပြတ်နေလဲပေါ့
ဘာကြောင့်မီးပြတ်ရတာလဲဆိုတဲ့အကြောင်းခံတွေထဲမှာ transformer လို့ခေါ်တဲ့ဓာတ်အားပင်မလိုင်းကလာတဲ့လျှက်စစ်ဓာတ်အားတွေကိုလူတွေအိမ်နဲ့အသုံးပြုနိုင်တဲ့ပိုအားဖြစ်အောင်ပြောင်းလဲပေးတဲ့ပစ္စည်းတွေပေါက်ကွဲတာမြေအောက်ကျိုးတွေပေါက်တာ system breakdown ဖြစ်တာစတဲ့အကြောင်းတွေလည်းရှိနေပြီးဒါတွေကိုပြင်ဆင်မှုတွေလုပ်နေတာကြောင့်မိအပိုင်းလိုက်ပြတ်တောက်မှုတွေဖြစ်နေရတယ်လို့အစိုးရဘက်ကတော့ပြောဆိုထားပါတယ်အငိမ့်စားကျောင်းဆရာမတဦးဖြစ်တဲ့ဒေါ်ကြီးကတော့လျှက်စမီပြတ်တောက်တာတွေနောက်မဖြစ်ဖို့ဆိုရင်ပြမလိုင်းကလာတဲ့လျှက်စစ်ဓာတ်အားတွေကိုလူတွေအိမ်ထဲအသုံးပြုနိုင်တဲ့ပိုအားဖြစ်အောင်ပြောင်းလဲတဲ့ပစ္စည်းတွေကိုစံချိန်မီတဲ့ပစ္စည်းတွေနဲ့သာအစားထိုးပေးဖို့အစိုးရကိုတောင်းဆိုသွားပါတယ
်ပစ္စည်းတွေကိုရေရှည်သုံးခံနဲ့ပစ္စည်းကောင်းလေးတွေလုပ်ပေးမယ်ဆိုရင်အခုတော့ပတ်စံကုန်မယ်နောက်ရေရှည်သုံးရတဲ့အခါကျတော့ခဏခဏမလဲရဘူးဆိုရင်ဒီ EPCR လူတွေလည်းဟိုဝန်ထမ်းနေလည်းလောက်ရတာအလုပ်သက်သာမယ်တမီးရဲ့เนาะနောက်အဲ့လိုကြာရှည်သုံးရတော့ပတ်စံလည်းခဏခဏမကုန်တဲ့အခါမှာပထမအကုန်ခံလိုက်ရမယ်ဒါပေမဲ့တက်တန်းကြာကြာသုံးရတဲ့အခါမှာနောက်ပိုင်းမှာတော့အကျိုးများရှိလာမယ်လို့အန်ဂျီကမြင်တယ်ပေါ့နော
်နိုင်ငံသားလာမယ့်နှစ်ရှည်လာမယ့်ရင်းနှီးမြှုပ်နှံမယ့်လုပ်ငန်းကိစ္စတွေမှာအစိုးရစီကအာမခံချက်တစုံတရာရဖို့ကုမ္ပဏီတွေမျှော်လင့်နေကြသူဒီထဲမှာလျှက်စစ်မီရဖို့အာမခံချက်ကိုလုပ်ငန်းတော်တော်များများကတောင်းဆိုခဲ့ကြပေမဲ့အစိုးရဘက်ကဒါကိုမပေးနိုင်သေးတာကြောင့်ထင်တယ်လို့ယင်းနှီးမြှုပ်နှံမှုတွေမဝင်တာလို့နိုင်ငံတကာစစ်တမ်းတွေကဖော်ပြထားကြပါတယ်နိုင်ငံရေးစီးပွားရေးလေးလာတုံတက်သူဦးမင်းခင်ကတော့တိုင်းပြည်ဖွံ့ဖြိုးတိုးတက်ဖို့အတွက်ယင်းနှီးမြှုပ်နှံဖို့တိုးဖို့ဆိုရင်အရေးကြီးဆုံးဖြေရှင်းဖို့လိုအပ်နေတဲ့အချက်တွေကတစ်ခုကတော့ဒီလျှက်စစ်မီပြဿနာမှုဒါကိုဘလို့စီမံချက်နဲ့လှုပ်ဆောင်မလဲဆိုတဲ့တိကျတဲ့အဖြေကိုအရင်ဆုံးရှာဖွေဖို့အကြံပေးသွားပါတယ
်။မူဝါဒအာဏေတာပေါ့နော်။မူဝါဒအာဏေတွေဒီပေါ်မှာလျှက်စစ်တာလုံလောက်ဖို့နဲ့ပတ်သက်လို့နော်။အရင်တုန်းကအနှစ်30စီမံချက်ဆွဲခဲ့ဘူးတယ်။အရင်လွန်ခဲ့တဲ့နာဖာဆိုရလဲထက်ကဒီဘက်နောက်ပိုင်းမှာလည်းပဲကဘာပန်ရောဟလာဂျိုက်ကာရော ADB ရောကလျှက်စစ်တာပြီးဆွဲရင်စီမံချက်တွေဆွဲတယ်။ဒါပေမဲ့အဲ့ဒီဟာတွေကဟိုတစ်ခုစီဖြစ်နေတယ်အဲ့ဒီမှာလေအချက်လက်တွေကဘလုံးလောက်တာတွေမပြည့်စုံတာနေရှိနေတယ်ရှိနေတော့ဒီပေါ်မှာတိချခိုင်ပါတဲ့မူဝါဒနဲ့မူဝါဒအောက်ကစီမံကိန်းဟလာမဟာပြူဟာမတိကျဘူးဖြစ်နေတယ်နော်မတိကျဘူးဖြစ်နေတော့ဒီနေ့အချိန်ကြီးဒီလိုဖြစ်လာတာပေါ့
ဒီလိုအချိန်ကြီးမှာတစ်ဖက်မှာလေလျှက်စင်ပြီးမလုံးလောက်တဲ့ပြဿနာကိုအကြောင်းပြုပြီးမြစ်ဆုံစီမံကိန်းကိုလက်ခံလာအောင်လုပ်နေသလားဆိုတဲ့ထင်မြင်ချက်တွေလည်းရှိနေပါတယ်အစိုးရကြီးမန်းထားတဲ့2030ပြည်နှစ်တနိုင်ငံလုံးမီလင်ရေဟာမပြည့်မီနိုင်တဲ့ကြီးမန်းချက်တစ်ခုလို့တော့မဆိုနိုင်ပဲတကယ်လို့သာအစိုးရနဲ့မဆိုင်တဲ့တီးကြလွတ်လပ်တဲ့စွမ်းအင်ထုတ်လုပ်ရေးလုပ်ငန်းပေါ်ပေါက်လာအောင်လုပ်ကင်ပေးနိုင်မယ်ဆိုရင်တခါစွမ်းအင်အရင်းမြစ်တစ်ခုတည်းကသာမကတခြားနီးစံစနစ်တွေပေါ်မှာပါမှီခိုမှုမြင့်တင်နိုင်ရင်တော့2030မှာတနိုင်ငံလုံးမီလင်ရေဖြစ်နိုင်တယ်လို့သုံးသပ်သူတွေကထောက်ပြနေကြတယ်ဆိုတာကိုဒီတစ်ပတ်သတင်းတောက်မှတ်စုကနေတင်ပြလိုက်ရပါတယ်ရှင်
မမေခတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်ဒီသတင်းပတ်ရဲ့မြန်မာတခွင်အစီအစဉ်မှာတော့အွန်လိုင်းပေါ်မှာပစ္စည်းတွေဝယ်တဲ့အခါမှာအလိန်ခံရတာနောက်အရေးသွေးမကောင်းတဲ့ပစ္စည်းတွေကိုပို့ပေးလိုက်တာပစ္စည်းအတူတွေပို့ပေးလိုက်တာတွေရှိနေပါတယ် Facebook မှာရောင်းတဲ့သူတွေကအကောက်အစ်စ်လားအတူလားဘယ်သူမှန်းလဲဘယ်ကမှန်းလဲမသိတာကြောင့်ပြဿနာတစ်ခုခုဖြစ်ပြီးဆိုရင်ဝယ်သူတွေမှာနှစ်နာဆုံးရှုံးရတာတွေရှိနေတာပါဒါကြောင့်မလို့အစိုးရနဲ့တာဝန်ရှိတဲ့သူတွေအနေနဲ့အွန်လိုင်းမှာရုံရုံကြီးကြီးအယောင်းဝယ်တွေလုပ်နိုင်အောင်လှုပ်ဆောင်ပေးနေကြပါတယ်အပြည့်အစုံကိုမြစ်မခသတင်းအေဂျင်စီကကိုပိုင်ထက်တင်ပြပေးထားပါတယ်
အင်တာနက်သုံးဆဲသူဦးရဲ့အလင်းမြန်မြင့်တက်လာတာနဲ့အတူရောင်းသူဝယ်သူလွယ်ကူတွေ့ဆုံနိုင်တဲ့အွန်လိုင်းရှော့ပင်ဈေးကွက်ကြီးတခုကြဲကြဲပြန့်ပြန့်ဖြစ်ပေါ်လာပါလေ။ပြည်ရင်းအွန်လိုင်းရှော့ပင်ဈေးကွက်ထဲကိုအိမ်မာနေရင်း Facebook ပေါ်မှာတနိုင်တပိုင်ရောင်းချသူတွေကစလို့ website တွေတည်ထောင်ပြီးရောင်းနေတဲ့ကုမ္ပဏီကြီးတွေပါဇက်တိုက်ဝင်ရောက်လာတဲ့အထိအရှင်ဟုန်ကောင်းလာတာပါ။အင်တာနက်သုံးလို့ရတဲ့ smartphone တစ်လုံးရှိုံနဲ့ကိုလိုချင်တဲ့အရာကိုအွန်လိုင်းကနေအလွယ်ကူမှယူနိုင်ပြီးအိမ်ရောက်ပို့ပေးတာမို့online shop လုတ်ကင်သူတွေနဲ့ဝယ်သူတွေနှစ်ဦးနှစ်ဖက်အကျိုးရှိခဲ့တာပါဒါပေမဲ့လည်းဘေးထွက်ဆိုးကျိုးတွေအဖြစ်ပို့ပေးလိုက်တဲ့ပစ္စည်းနဲ့ online မှာပြထားတဲ့ပစ္စည်းချင်းမတူတာတွေပစ္စည်းကိုပြန်မလဲပေးတော့တာတွေစင်တူရောမှပစ္စည်းနဲ့ပစ္စည်းအတုတွေပို့ပေးလိုက်တာတွေတချို့ဆိုငွေချေပြီးမှပစ္စည်းလုံးဝမပို့ပေးတော့တဲ့ကိစ္စတွေရှိနေပါတယ် online ကနေဝယ်တာမို့ပစ္စည်းကိုမျက်မြင်စစ်ဆေးလို့မရတဲ့အပြင် Facebook ကနေ online shop တွေမှာဝယ်မယ်ဆိုရင်ရောင်းတဲ့သူရဲ့နေရဲလိပ်စာနဲ့အချက်လက်တွေတာဝန်ယူမှုတာဝန်ခံမှုတွေကိုမသိရတာကြောင့်ဝယ်သူတွေမှာနစ်နာဆုံးရှုံးမှုတွေရှိနေပါတယ်။အဲ့ဒီအကြောင်းတွေနဲ့ပတ်သက်လို့စားသုံးသူသိပညာပေးနဲ့ကာကွယ်ရေးလှုပ်ဆောင်ပေးနေတဲ့မြန်မာစားသုံးသူများတမကအတွင်ရေမှုဦးမောင်မောင်ကအခုလိုပြောပါတယ်
။ online နဲ့ပတ်သက်ပြီးတော့သူကဟိုအခြေအမြစ်မရှိတဲ့ဒီဘာပေါ့မလဲဒီပင်ရင်းတစ်ခုပေါ့အခြေအမြစ်ကသူတို့ type လွယ်လွယ်ကူကူနဲ့တော့ဒီ traceability ရလွယ်လွယ်ကူကူနဲ့ထိတွေ့လို့မရတဲ့ဒီလုပ်ငန်းမျိုးကိုသွားပြီးတော့ယုံမိတယ်ဆိုကြတဲ့အတော့သွားယုံတဲ့ consumer ဘက်ကအားနေသွားပြီနော်ဘာငွေတွေလွှဲလိုက်တယ်ပြီးလို့ရှိရင်ကိုဟို block သွားတယ်ပြန်ဆက်သွယ်လို့မရတော့ဘူးနော်အဲနောက်ပြီးတော့ကိုကမှားတာတမျိုးရောက်လာတာတမျိုးစသည်ဖြင့်ပေါ့အများကြီးတော့ဒီပြဿနာတွေရှိနေတယ်ကျွန်တော်တို့ခံရတဲ့လူကလည်းလူကြီးရေမနေဘူးနောက်ခံရရင်လည်းဟိုငွေကြေးဆိုလည်းမနေဘူးပေါ့နော်နောက်ပြီးတော့ကျွန်တော်တို့သိနေတာတွေရှိသလိုမသိဘဲနဲ့ဟိုတချို့လည်းခံထားပြီးတော့အတိမပေးဘူးတချို့လည်းရှက်တယ်ပတိုင်းပြည့်တဲ့ခါကျတော့ဟိုတစ်ဖက်ကဒါအောင်မတရားလုပ်နေတဲ့လူကသူ့အတွက်အကျိုးရှိနေတယ
်ဒီနှစ်ထဲမှာစားသုံးသူကာကွယ်ရေးဥပဒေကိုအစ်စ်ပြဋ္ဌာန်းပေးခဲ့ပေမဲ့လည်း online shop တွေနဲ့ပတ်သက်လို့တည်တံ့ဥပဒေမရှိသေးတဲ့အပြင်တချို့အဖွဲ့အစည်းတွေကပူးပေါင်းပါဝင်မှုအားနည်းတာကြောင့်လိမ့်လေလေပြားသူတွေကိုဖော်ထုတ်အရေးယူဖို့အခက်အခဲတွေရှိနေတယ်လို့ဦးမောင်မောင်ကစက်ပြောပါတယ
်ဟောကိုယ်ကာကွယ်ပေးထားတဲ့စနစ်တွေဥပဒေတွေမရှိသေးခင်မှာကိုကဒါကိုယုံယုံကြည်ကြည်နဲ့သွားသုံးဆွဲလိုက်တယ်ဆိုတာနဲ့ကိုဘက်ကဥပဒေကအကောင်းဆုံးကာကွယ်မထားဘူးဥပဒေတိတိကျကျမရှိတဲ့အခါကျတော့ဟိုဟိုရင်တည်စဲဥပဒေတွေပေါ်မှာလှုပ်တဲ့အခါမှာအရင်ဆုံးကလိုပဲဟိုသူ့တာဝန်လားကိုတာဝန်လားအဲဟိုခွဲခွဲခြားခြားဟိုမရှိတာလည်းရှိတယ်လို့နော်ဒါတော့ကိုနဲ့ပဲဆိုင်တယ်မင်းနဲ့မဆိုင်ဘူးဆိုတဲ့ဟာမျိုးလည်းရှိတတ်တယ်တိုင်မယ်ဆိုရင်ကျွန်တော်တို့က online နဲ့တိုင်တဲ့ကိစ္စတွေဆိုရင် complaint မှာနည်းနည်းခက်တယ်ဘာဖြစ်လို့လဲဆိုတော့ online မှာကဟို screenshot လောက်ပဲအားကိုးရင်အားကိုးအောင်နော်နောက်တစ်ခုကကျွန်တော်တို့မှာဟိုငွေချေထားတဲ့ဖြတ်ပိုင်းပါညာဆိုတာတိတိကျကျမရှိဘူ
းရန်ကုန်တိုင်းဒေသကြီးစားသုံးသူရေးရာဦးစီးဌာနရဲ့စားသုံးသူသတင်းပြန်ကြားရေးနဲ့တိုင်ကြားမှုလက်ခံဆောင်ရွက်ရေးစင်တာတွေစီကို online shop တွေနဲ့ပတ်သက်တဲ့တိုင်ကြားမှုမှာယခုနှစ်တွင်အမှု20ကျော်တရှိနေပါတယ်စားသုံးသူရေးရာဦးစီးဌာနအနေနဲ့လည်း online shop တွေကိုကန့်တွဲထိန်းသိမ်းနိုင်ဖို့တရားဝင်မှတ်ပုံတင်ခိုင်းဖို့လှုံ့ဆော်နေပြီးရှေ့လျှောက်လည်းလုပ်ငန်းစဉ်တွေချမှတ်လှုံ့ဆော်သွားမယ်လို့ရန်ကုန်တိုင်းဒေသကြီးစားသုံးသူရေးရာဦးစီးဌာနကဒုတိယညွှန်ကြားရေးမှူးဦးမင်းသိန်းကခုလိုပြောပါတယ်
။ဟိုက online shopping ကဖုန်းကတစ်ခုရှိရင် online shopping ဆို Facebook မှာကြောင်းနေပြီးရင် page တောင်းနေဒါတွေကဘာတွေထုတ်နေမှလည်းမသိဘူးလေ။ဘယ်ဌာနမှမဟုတ်ဘူးလေ။ဒါလည်းမပြင်တာလည်းဘယ်ဌာနမှလည်းတင်ခွင့်ပြုတယ်လို့လည်းမကြားဘူးသေးဘူးလေ။ဒါကြောင့်မလို့ဒီဌာနတစ်ခုခုကမြန် online shopping နဲ့ပတ်သက်လို့ဒီဌာနမှမဟုတ်ပုံတင်ရမယ် online shopping လုပ်ရင်အဲ့ဒါကိုသူကကင်တွယ်လိုက်ရင်တစ်ခုခုများဖြစ်ခဲ့ရင်ဒီ online shopping ကို source ကိုလိုက်လို့ရ trace ကိုလိုက်လို့ရတော့ဘူးအဲ့တဘောပါ
။ပြည်သူတွေအနေနဲ့ဥပဒေအကာအကွယ်မရသေးခင်မှာonline မှာဈေးဝယ်မယ်ဆိုရင်ဘလို့စစ်ဆေးတင်တယ်ဆိုတာကိုလမ်းမတော်မျိုးနဲ့က trade 2 online shop ပိုင်ရှင်ကိုဝယ်လင်းမောင်ကအကြံပြုပါတယ
်ဘလို့မျိုးစစ်ဆေးမလဲဆိုတော့ online shop တစ်ခုလုပ်နေကြမှန်ကန်ဟုတ်မဟုတ်ပေါ့နော်စစ်ဆေးဖို့တော့အရင်ဆုံးသူ့ရဲ့လုပ်တဲ့တက်တန်းကိုကြည့်လိုက်ပေါ့သူ့တက်တန်းဘလောက်ရှိလဲအနည်းဆုံးသူ့တက်တန်းတစ်ထည့်လောက်ဆိုကျွန်တော်လက်ခံလို့ရတယ်ကျွန်တော်လက်ခံလို့ရတယ်ဘာလို့အချို့ကငွေကြိုလွှဲမဲ့လူတွေရှိတာပေါ့ငွေကြိုလွှဲတဲ့အခါမျိုးကျတော့အာဒီလန်ငယ်လန်ကမတိတိမဆလုပ်တဲ့ခါလာလာပိုင်းမဲ့ရှိသေးလားအဲ့လိုမျိုးဆိုကျွန်တော်ငွေလဲဖို့ကြာနည်းနည်းလေးစဉ်းစားပေါ့ဘယ်လောက်ဒီကလိုချင်မှုရှိနိုင်လဲဆိုတော့အဲဒီလုပ်ငန်းတစ်ခုကဘယ်လောက်ရှိရှိရက်တည်နိုင်လဲရေရှည်ရက်တည်နိုင်တဲ့လုပ်ငန်းတစ်ခုကတည်ကြရတာကသူယုံကြည်ရတဲ့လုပ်ငန်းပေါ့အဲ့တော့ तू online shop တစ်ခုကပထမဆုံးချက်ကသူတတန်းဘယ်လောက်ရှိပြီလဲဒုတိယချက်ကတော့အရန်လွယ်တဲ့နီးကျွန်တော် search box ဆိုတာဒီ Facebook မှာ search box ရှိတယ်ကိုဝယ်မဲ့ online PC shop ကနာမည်ကိုအဲ့ search box မှာရိုက်ထည့်ကြည့်လိုက်။အောက်မှာပို့စေကြလာမယ်။ဒီမှာအချို့ကြတော့မကောင်းတာကြလာရင်တေးကြတဲ့အဲ့ဆိုင်လှည့်ကိုမကြည့်နဲ့မဝယ်တော့နဲ့။အဲ့လိုပဲကျွန်တော်ပစ္စည်းတစ်ခုလည်းကိုဝယ်မယ်ဆိုလိုပါတော့ဝယ်မယ်ဆိုလို့ရှိရင်အဲ့ပစ္စည်းကိုကျွန်တော်ရိုက်ထည့်လို့ search box မှာရိုက်ထည့်လိုက်လို့ရတယ်။ရိုက်ထည့်လိုက်ပို့စေကြလာတယ်။နည်းနည်းတော့အချိန်ပေးဖတ်ကြည့်လိုက်။ဒီပစ္စည်းနဲ့ပတ်သက်တာကောင်းလားမကောင်းလားသိလာမယ်။ဒါက customer ဘက်ကလှုပ်ရမယ့်ဟာလေ
းပေါ့။ online shopping တွေကနေအဝတ်အထည်အလကုန်လက်ဝတ်ရတနာ pre-book ကားလေရင်လက်မှတ်စာအုပ်အစားအသောက်ဖုန်းကွန်ပျူတာနဲ့ဆက်ဆက်ပစ္စည်းစတာတွေကိုအဓိကဝယ်ယူနေကြတာပါကျွန်တော်ပိုင်ထက်ပါမြင်မခတဲ့တင်အေဂျင်စီကနေ BOA ကိုပို့လိုက်ပ
ါမြမတခွင်စီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်မကြခင်ထုတ်လင်းပေးမယ်ဒုတိယပိုင်းနိုင်ဝက်မှာတော့စနေနေ့ဒိုင်ရိုက်လေးလိုက်အစီအစဉ်ကိုဆက်လက်ထုတ်လင်းပေးဖို့ရှိတာမို့စောင့်မျှော်နားဆင်နေကြပါတယ်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောရရှင်များရှင်2019ခုနှစ်ဇွန်လ22ရက်စနေညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနာရီဝက်မှာတော့လိုင်းဒိုမီတာ25 kHz 11969လိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်တွေစောင့်မျှော်နေကြတဲ့စနေညဓာတ်ရိုက်လေလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်အောင်နဲ့အတူထုတ်လုပ်သူကိုရန်တိုင်းတို့တင်ဆက်ပေးမယ့်စနေညဓာတ်ရိုက်လေးလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင
်မင်္ဂလာပါခင်ဗျာစနေနေ့ညဓာတ်ရိုက်လေးလိုက်ဆွေးနွေးခန်းအစီအစဉ်ကကြိုဆိုပါရယ်ဒီကနေ့ကျွန်တော်တို့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီမကြသေးခင်ကအောင်ဆန်းတော်ရတပ်ဦးကြောင့်မှာအမျိုးဘာသာသာသနာဆောင်ရှောင်ရေးခေါင်းဆောင်မှာကျင်းပတဲ့ညီလာခံကနေပြီးတော့ဒီအစိုးရစံချိန်ကြီးကြီးညာချက်ထွက်လာတာနောက်ဒီထူးထူးခြားခြားပေါ့လေရန်ကုန်တိုင်းစစ်ဌာနချုပ်ကလည်းပဲအဲ့ဒီမှာသွားပြီးတော့ငွေ300လှူရမှာတယ်ဆိုတော့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့အဓိကဆွေးနွေးမှာပါပင်နိုင်ဆွေးနွေးမဲ့သူတွေကတော့စာရေးဆရာမင်းတုံညာဗုဒ္ဓတက္ကသိုလ်လိုလူတီများတဲ့ဆရာတော်ဦးအေတရိယနောက်ဒီမြန်မာနိုင်ငံရှိနေများကွန်ရက်ကဦးသိန်းသန်းဦးနောက်ဒီစင်နာဂျီလူမှုသဟဇာတာဖော်ဆောင်ရေးအဖွဲ့ကကိုသက်စေဝင်းတို့ဖြစ်ပါတယ်မြန်မာအမေရိကဩစတြေးလျဖင်လန်နိုင်ငံတွေကနေပြီးတော့ပါဝင်ဆွေးနွေးမဲ့သူတွေလည်းရှိပါတယ်ဆိုတော့အခုဒီတရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာပထမအဆုံးတပြီးတော့မေ့ကျင်တာကတော့ဆရာတော်ဦးအေးသရိယပါဆိုတော့ဒီမကြခင်ကပေါ့လေမဘာသာအမြင်ပြောင်းဖွဲ့ရဲ့ဗုဒ္ဓဓမ္မပရာဟိတာဖောင်ဒေးရှင်းဘုံနှစ်ပတ်လည်ညီလာခံကနေပြီးတော့အဓိကကတော့ဒီလက်ရှိအစိုးရကိုဖယ်ရှားဖို့ဆိုတာမျိုးဒီညီလာခံတွေမြန်နေဆရာတော်ကလည်းမင်ကြားခဲ့ပါတယ်ဆိုတော့ကြီးညာချက်မှာလည်းပဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့ပတ်သက်ပြီးတော့ဝေဖန်ပြောဆိုထားတာရှိပါတယ်ဆိုတော့ဒီညီလာခံကျင်းပတဲ့ရည်ရွယ်ချက်နဲ့ပတ်သက်ပြီးတော့ဆရာတော်ဘယ်လိုများသုံးသပ်မိပါလဲခင်ဗျာ
ဟုတ်ကဲ့ဒီမာဘာဒကနေဒီတော့လည်းပြောင်းစားတဲ့မာတာပပေါ့နော်အဲ့ဒီအပြင်ကတကယ်တမ်းကျတော့ဒါနိုင်ငံတော်တန်ခတ်မှာနိုင်ရက်ကကနေပြီးတော့တရားမဝင်အဖြစ်အာကျောင်းညာသာပြီးသားဖြစ်တဲ့အတင်းကိုစက်သိမ့်ဖို့ဆိုပြီးတော့ကျောင်းညာသာပြီးသားဖြစ်တဲ့ဒါကြောင့်မလို့သူကစက်သိမ့်ပြီးသားဖြစ်တဲ့အတွက်ကြောင့်ဒီလိုနာဂန်အောင်မပဲကျင်းပခွင့်မရှိပါဘူးနာဂန်ကျင်းပခွင့်မရှိတဲ့အခွဲကနေပြီးတော့တရားမဝင်ကျောင်းညာထားတဲ့အခွဲကနေပြီးတော့အခုလိုမျိုးကျောင်းညာချက်တွေထုတ်လာတဲ့ဥပဒေတွေလောက်လာတဲ့ဆိုတာဒါလုံးဝမကောင်းပါဘူးဦးရင်းတို့တန်ခါတော်တွေဆိုတာဥပဒေရဲ့အောက်မှာနေနေသကားမြင်ရမယ်တကယ်တန်ခါတော်တွေအားလုံးကနေပြီးတော့ပြည်ပြည်တူတောင်းထားတဲ့နိုင်ငံတော်တန်ခါမှန်နာကရဲ့စုံရဲ့ချက်တွေကိုလိုက်နာပြီးတော့ဒါဥပဒေကိုလေးစားပြီးတော့ဝင်ပြီးကိုလေးစားပြီးတော့တံပြားအပြင်မြင်ကြရမယ်တန်ခါတော်တွေဖြစ်ပါတယ
်ဒီမှာဗျာဒီမှာနောက်ထပ်ဒီပြီးတော့ဦးရှိနေဦးသိန်းတန်းဦးကိုမြင်ကြပါတယ်ဦးသိန်းတန်းဦးကလောလောဆယ်ကျွန်တော်တို့တယ်လီဖုန်းခေါ်ဆိုလို့မရသေးတဲ့အတွက်ကိုသက်ဆွေဝင်းကိုမေးချင်ပါတယ်ဆိုတော့ကိုသက်ဆွေဝင်းရဲ့ဒီကျွန်တော်တို့ဒီလူမှုအတိုင်းဝိုင်းထဲမှာပေါ့လေဟိုအနိုင်ကျင့်ပူဇော်မှုတွေရှိလာတဲ့အခါမှာဟိုတလောဆိုလို့ရှိရင်ဗလီတွေမှာနှင်းစီတန်းပေးရလှူရှာမှုမျိုးတွေလုပ်ခဲ့တယ်ကျွန်တော်တို့သိရပါတယ်ဆိုတော့မွတ်စလင်တွေရဲ့ဒီဥပုကာလဆုံးသက်ဆွေတောင်းပွဲတွေကျင်းပတာမှာဒါကိုဆက်မလို့ဘူးဆိုပြီးတော့ပေါ့လေလူစုလူဝေးနဲ့ဟိုအနိုင်ကျင့်တာတဲ့အကြောင်းပေါ့နော်ဒီမွတ်စလင်အတိုင်းဝိုင်းကိုအားပေးတဲ့အနေနဲ့ကိုသက်ဆွေဝင်းတို့ကအဲဒီလိုမျိုးလှုပ်ရှားမှုတွေလုပ်ခဲ့ဆိုတော့အဓိကဒီလိုဘာသာရေးကလှုံ့ဆော်တာတွေကမဘာသာရဲ့လက်ချက်ဆိုပြီးတော့လဲဒါဝေဖန်တဲ့နေဟိုတုန်းကရှိခဲ့တယ်ဆိုတော့အခုဒီမဘာသာဒီအမိပြောင်းအဖွဲ့အညီလာခံမှာလည်းပဲအားလုံးဟိုတိကျတဲ့အတိုင်းပေါ့လေဒီဝရံပြေဦးဝီရသူရဲ့ဆောင်ရွက်ချက်တွေကမှန်ကန်ပါတယ်ဆိုပြီးတော့ဒီညီလာခံမှာလည်း ပြောထားတာမျိုးရှိပါတယ်ဆိုတော့ဒီလိုအခြေအနေတွေဟာเนาะဒီလူမှုအတိုင်းအတိုင်းတွင်တည်ငြိမ်မှုအပေါ်ဟိုဘယ်လိုတက်ရောက်နိုင်ပါလဲခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီမော်မဖီမီဒီဘာသာအကြောင်းမျိုးပိတ်တဲ့ကိစ္စအခုမှမဟုတ်ဘူးအများအားမို့တော့ဒီမော်ဖီမီဘုလိုရောက်တဲ့ခောက်ထဲမှာလုပ်တယ်ပြီးတော့လို့ရှိရင်ဒီအဘအေးဖြစ်တဲ့ခါတိုင်းကြာလို့ရှိရင်လည်းဒါမျိုးသူတို့တွေကျပြီးတော့ပိတ်တဲ့ကိစ္စပြဿနာတမင်လိုက်ရှာတဲ့ကိစ္စမျိုးတွေလုပ်ပါတယ်ဒီအရေကမဘာသာရဲ့လက်ချက်ဟုတ်တယ်မဟုတ်ဘူးဆိုတာတော့ကျွန်တော်တို့ဒီလက်ပိတ်တဲ့လူစုလူရေးနဲ့ပါတဲ့ခေါင်းဆောင်တွေကအများနဲ့မဘာသာရဲ့ချုပ်ရှားမှုတွေမဘာသာလို့တော့ဟောပြောပေးပြီးပါဆိုလို့ရှိရင်အများနဲ့ထိတ်ဆုံးရနေပါတယ်ပြီးတော့လို့ရှိရင်တယ်မလို့ထောက်ခံပွဲလူဟာမျိုးမှာအများနဲ့ထိတ်ဆုံးရနေပါတဲ့လူတွေဖြစ်တယ်အဲ့ခါကျတော့ဒီကျွန်တော်တို့ဒီရန်ကုန်မှာအခုလောက်ပိုင်းရန်ကုန်ပါဝင်တခြားမြို့ဒီကြီးကြီးမားမားတွေ့ရတဲ့ဒီချုပ်ရှားမှုတွေပေါ့နော်ဒီအခြေခံဥပဒေပြင်ဆင်ရေးလို့ကိစ္စမျိုးတွေခုနကပဲဖြစ်လာတဲ့ဒီကလေးမျိုးစားတဲ့ဥပဒေနဲ့ပတ်သက်တဲ့ကိစ္စလို့ဟာမျိုးတွေပြီးတော့အဲ့ခါကျအစိုးရကိုဆန့်ကျင်တဲ့ဒီချုပ်ရှားမှုတွေအကုန်လုံးမှာဆိုလို့ရှိရင်ဒီဒီလူတွေပဲတွေ့နေရတယ်နော်ဒီမဘာသာသူထောက်ခံတဲ့ဘုံကြီးတွေတွေ့ရတယ်အူရတူပါဝင်ဒီတခြားတော့ဝရမ်းပြုခုံးကြီးဒီလိုကျွန်တော်တွေ့ရရတယ်ပြီးတော့အခုဒီလက်ရှိတာဂုံမှာပြဿနာရှာကြရတဲ့လူတွေပါဝင်ပြီးခဲ့တဲ့အခါဒီမှာလုံးဝပြဿနာရှာကြရတဲ့လူတွေဒီလူတွေပဲအများနဲ့တွေ့ပြီးဆင်ပေါ်တက်တဲ့စကားပြောရဆိုအမျိုးအများနဲ့တွေ့ရတော့ဒီလူတွေကကကားရဲလားဒီလူတွေကအတူတူရဲလားဆိုရင်မိဘကကျွန်တော်မှဒီမိဘကြီးကြီးမှရှိနေပါတယ်ဒါဒီကတော့အဖြေကတော့လေဒီကျွန်တော်တို့အနေနဲ့ပြောပြရမလို့လို့ထင်ပါတယ်ပြည်သူအနေနဲ့ကတော့ဒီအဖြေကိုတည်ပြီးသားဖြစ်ပါလိမ့်မယ်
ဟုတ်ကဲ့ပါအ
ဲ့တော့
ဟုတ်ကဲ့ပါ
ဒီကနေ့ဒီပြကြတဲ့နေရာမှာဆိုလို့ရှိရင်လည်းဒါဒီတဖြည်းဖြည်းနဲ့တော့ကျွန်တော်ပြည်သူတွေကဒီအပါအနက်လာပြီးပြောရမှာပါပဲ
ဟုတ်ကဲ့ပါအ
ထူးသဖြင့်ကျွန်တော
်ဟုတ်ကဲ့ကိုတက်ဆွေကြီးကျွန်တော်တို့နောက်ပိုင်းအရှိကိုတော့ကျွန်တော်တို့နောက်ပိုင်းထပ်ပြီးတော့ဆွေးနွေးကြတာပေါ့နော်လောလောဆယ်မှာတော့ကျွန်တော်တို့ဒီရှေ့နေဦးသိန်းသန်းဦးလည်းအခုတရားလေလိုင်းပေါ်မှာရောက်ပါပြီဆရာဦးသိန်းသန်းဦးကိုမေးချင်ပါတယ်ခင်ဗျာဆိုတော့ဒီမကြခင်ကပေါ့လေဒါကျင်းပသွားတဲ့ဒီမဘာသာညီလာခံမှာစစ်တပ်ကနေပြီးတော့ရန်ကုန်တိုင်းစစ်ဌာနချုပ်က3300လှူဒန်းခဲ့ပါတယ်ဟိုဒါစစ်တပ်ဘက်ကပြောရေးဆိုခွင့်ရှိတဲ့ပုံကိုယ်တွေကတော့ဒါတန်ခါအဖွဲ့အစည်းမလို့လှူတယ်နောက်ဒီအမျိုးဘာသာသာသနာနဲ့ပတ်သက်ပြီးတော့စောင့်ရက်တဲ့အဖွဲ့အကြောင်းလှူတာဆိုပြီးတော့ပြောပါတယ်ဒါပေမဲ့လည်းပဲအစိုးရကိုဟိုတစ်ဖက်မှာလည်းပဲပေါ့လေဟိုတစ်ချိန်တည်းမှာပဲဒီအစိုးရကိုဖြုတ်ချဖို့ဒီပြောနေတဲ့ဒီလိုအဖွဲ့အစည်းညီလာခံမျိုးကိုငွေလှူတာနဲ့ပတ်သက်ပြီးတော့ဆရာရဲ့သဘောထားကိုသိပါရစေခင်ဗျာ
။ဒီကျွန်တော်တို့ဥပဒေပြဿနာကအသေးစိတ်တစ်ချက်စီရှိတာပေါ့နော်။ကျေပြန်ပြောရမယ်ဒီကဗဒါဟိုလူစုလူဝေးတစ်ခုကပထမဥပဒေညီစုဝေးမယ်နောက်ပိုင်းမှာသံတရာပေါ်လာလို့ဆိုရင်ဥပဒေနဲ့ပြည်တဲ့အဖြစ်ဖြစ်နိုင်တယ်ပေါ့ဗျ။အဲ့ဒါတို့ဖြစ်နိုင်တဲ့ဟာတော်တော်တိတိကျကျနဲ့အသေးစိတ်လူပြောရမယ်ဒီကနေဖြစ်ပါတယ်။ကိုယ်ကလည်းကျွန်တော်မြင်တာကတော့အခုကအခြေအနေပေါင်းကြီးပြအဲ့ဒီကိစ္စကနံပါတ်1ကဒီလိုဒီမှာအစိုးရကိုညီလာခံလုပ်ပြီးတော့ပြောလိုက်ဆိုလိုက်တဲ့ကိစ္စမင်းမပြီးနဲ့ဆိုတော့ပြဿနာမရှိပါဘူးတုံ့ပြန်တာလည်းပြဿနာပြီးတို့ရတဲ့ဒီလိုဖွဲ့စည်းပုံချင်အဝေးကြီးတည်ချောင်းထားတဲ့ရေကောက်ပြောင်းထားတဲ့အစိုးရတရားကိုရတဲ့ဒီနဲ့ဖြုတ်ချမယ်တကယ်လုံးကြတော့ဒါတော့ရတာကြီးမှာပါတဲ့ပေါ့နော်121ဘုံဟိုကဒီနိုင်ငံတော်တရားဖော်ပြတဲ့ဘုံကံမှုမှာဖြုတ်ဆိုတဲ့အပိုက်တွေနဲ့တော့ညီတယ်လို့ကြည့်ကြရတယ်ရှိတယ်ဗျာတခါ124ကြီးနဲ့လည်းကြီးတာရှိတယ်ဆိုတော့အဲ့ဒီအနေထားမျိုးမှာပေါ့ဗျာဟိုတိုင်းကြီးမှာကျွန်တော်2010ပွဲကြီးမှာဆက်ပြီးနေသေးတယ်အဲ့ဒီအရာရုပ်ောက်ပွဲတွေလည်းဒါမယ်ပေါ့ဗျာအဲ့လိုအနေထားမျိုးကိုပြည့်စုံသွားအောင်တော့ဒီလိုအခမ်းအနားမလုပ်ပြန်ဘူးအခုဖြစ်တဲ့အနေထားတွေကဟိုတစ်ဖက်နဲ့တစ်ဖက်ကဟိုဒီညံဆောင်းလာတဲ့အနေထားမျိုးတွေဖြစ်ပြီးတော့ကျွန်တော်တို့ရဲ့အမျိုးသားစုစီကလုံးဝပြိုကွဲနေပြီဆိုတော့ဒီဟာကိုခိုးသိမ်းနေလို့ရှင်အခြေအနေမကောင်းဘူးအဲ့တော့အဲ့ဒီဟာအတွက်ကျွန်တော်တို့ကြံတဲ့တိဆိုက်ရတည်တဲ့ပေါ့ဗျာဒီဘက်ကလည်းဖက်ကလည်းဒါတက်မတော်ဆိုတာအဆူအဖွဲပါတာပဲလေနော်ဒါတနောက်ကျေပွဲစီမတို့လည်းသိလေးဆောက်ချက်ဖို့တာဝန်ရှိတယ်အဲ့တော့တနောက်ကျေဖွဲ့စီကိုချင်ဦးလေအရာရေးောက်တင်ရောက်တဲ့အဆူရဒိယကိုနော်တို့ဟိုကြားတဲ့နည်းနဲ့ပြောချမယ်ဆိုတော့ပုဂ္ဂိုလ်ကတော့ဒါဒီရာဇတ်ကြီးမှာတိတိကျကျပြန်ထမ်းထားတဲ့အဖက်ကြီးကညှိစွန်းနေတာရှိတော့ဒီလိုကိစ္စမျိုးကတော့ကျွန်တော်တိုက်ပြီးအနာဂတ်ကြီးကိုထောက်ထားပြီးတော့မလုပ်သိဘူးလို့ပြောခဲ့တယ
်ဟုတ်ကဲ့ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့နောက်ပိုင်းမှာဒီကိစ္စနဲ့ပတ်သက်ပြီးတော့ဆက်ပြီးတော့ဟိုကြည်ကြည်ပြန်ပြန်ဆွေးနွေးတော့ပါမယ်ဆိုတော့လောလောဆယ်မှာဒီတရက်လေးလိုင်းစီစဉ်မှာဝင်ရောက်ဆွေးနွေးဖို့ဆိုပြီးတော့ဖုန်းခေါ်ထားတဲ့သူတွေရှိပါတယ်ဆိုတော့အရင်ဦးဆုံးကျွန်တော်ကိုငင်းချမ်းအောင်မြင့်ကျင်ပါတယ်ဖင်လန်ကပါကိုငင်းချမ်းအောင်အခုဒီကိစ္စနဲ့ပတ်သက်ပြီးတော့ဝင်ပြီးတော့ဆွေးနွေးလို့ရပါပြီ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဦးသိန်းနဲ့ဦးရောကိုသက်ရှင်ဝေးရောကျေးဇူးတင်ပါတယ်အခုလိုမျိုးခိုက်လွယ်ခိုက်လွယ်တဲ့ကိစ္စမျိုးရရတိတိနဲ့ဝင်ပြီးတော့ဆွေးနွေးရတဲ့အတွက်ပေါ့နော်ဒါပထမဆုံးကျွန်တော်ကျေးဇူးတင်တာပါတိကျကျွန်တော်ပြောချင်တာက ကျွန်တော်တို့နိုင်ငံမှာသမရဥဝင်းမြစ်ကတရားဥပဒေပညာရှင်ကြီးလို့လည်းပြောထားပါတယ်တရားဥပဒေပညာရှင်တယောက်ကဒီလိုမျိုးအခြေခံဥပဒေနဲ့မလျော်ညီတဲ့အလုပ်တွေလုပ်နေတဲ့ကိစ္စကိုဘာဖြစ်လို့ခွင့်ပြုထားတာလဲဟုတ်တိုင်တော့မပတ်နဲ့ပေါ့ဗျာ2008အခြေခံဥပဒေကြောင့်လို့စစ်တပ်အာဏာသိမ်းမှာတို့ဒါပြောနေကြစကားတွေမဟုတ်ဖဲနဲ့ပေါ့ကျွန်တော်တို့မှာတခြားအဖြေရှိနိုင်မလားပေါ့နောက်တစ်ချက်ဥသိမ်းသားဥကိုမေးချင်တာကစစ်တပ်ကကျွန်တော်တို့ပြည်သူဗန္နာကိုစစ်အုံစည်းအတွက်ပုံဖို့လွတ်တော်ကနေချပေးထားတဲ့ပတ်စံကိုငါငါလှူခြင်းသလိုလှူတယ်ဘယ်အဖွဲ့ကိုလှူလှူငါလှူခြင်းသလိုလှူလို့ရလားကျွန်တော်တို့နိုင်ငံမှာတခြားပါတာတွေလည်းရှိသေးတာ哦အဲ့တော့ဒီကိစ္စနှစ်ခုတော့ဖြေပေးနေကြပါလေတိကျတရားဥပဒေပညာရှင်ဥဝင်းမြစ်ကသမရဥဝင်းမြစ်ကတရားဥပဒေနဲ့ညီလို့ဒီကိစ္စကိုလွှတ်ထားတာလားနောက်တစ်ချက်ကအစိုးရဗန္နာတွေကပတ်စံကိုငါလူကြီးရင်လူတယ်ကွာဆိုပြီးလုံလို့ရလားအဲ့ဒီချက်ကိုကျွန်တော်သိကြပါလေခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ပါကျွန်တော်ဒီကိစ္စနဲ့ပတ်သက်ပြီးတော့နောက်ပိုင်းမှာကျွန်တော်ဆက်ပြီးတော့မေးပြပါမယ်ဆိုတော့အခုနောက်ထပ်ဒီလေလိုင်းပေါ်မှာဝင်ဆွေးနွေးမယ်ကုလမြင့်ဝင်ပြီးတော့ဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့အခုကျွန်တော်ကုလမြင့်ပါမဟုတ်ကျွန်တော်ခုနကသူရှေ့လေကိုတိန်းနှောင်းပြောရတဲ့စကားကိုကျွန်တော်အရင်လက်ခံပါတယ်နော်ဘာဖြစ်လဲဆိုတော့အခုမှအဖြစ်ဒီစစ်တပ်ကမဘာတာဆိုတာကတရားဝင်ဖွဲ့စည်းထားတဲ့အဖွဲ့အစည်းမဟုတ်ဘူးဆိုတာပြည်ရဲ့တားနဲ့ဒီပတ်ဆောင်ကိုလူရဲဆိုတဲ့ခါကျတော့ဒါကဟိုတရားမျိုးအဖွဲ့အစည်းကို၆ခံအားပေးသလိုဖြစ်တယ်ပေါ့အဲ့တော့ကျွန်တော်ဘုံမှာပြည်ရဲ့တရားဥပဒေဟာဘယ်လိုမျိုးတရားဥပဒေလဲဆိုတော့ကျွန်တော်တို့စဉ်းစားခက်တယ
်ဟုတ်ကဲ့
နောက်တစ်ခုကဘာလဲဆိုလို့ရှိရင်ဥမာဖြင့်လက်ရှိဒီအစိုးရအင်္ဂလိပ်အစိုးရကတပ်ကြသားသားတစ်ခုကိုမလုံနိုင်တဲ့အတွက်ကြောင့်မို့လို့အခုလိုမျိုးအသေးမွှားနေပြတော့မှတဖြည်းဖြည်းနဲ့ကြီးလာတယ်မိသားနေမိပြင်လည်းဖြစ်လာတယ်တကယ်မိပင်လာဖြစ်လာတဲ့ခါကျရင်ပြည်သူလူထုကပဲခံစားရတာအဲ့ဒီကြောင့်မလို့တောင်းဟိုမိသားအချင်းမာတွေကအပြီးပြငိမ့်တာပို့တတိရှိရှိနဲ့လုပ်ဖို့ဆိုတော့ပြောစီကျွန်တော်ပြောနေခြင်းလေပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ပါကျေးဇူးပါကုလားမြင့်ခင်ဗျာဆိုတော့နောက်ထပ်ကျွန်တော်ဟိုကိုစလိုက်ပွေကိုလိုင်းပေါ်မှာရောက်နေပြီဆိုတော့ဝင်ဆွေးနေပါခင်ဗျာ
ဟုတ်ကဲ့အခုမှာဖြစ်ပြနေတဲ့ဥစ္စာကတကယ်တမ်းကျတော့ဒီနဘာတာဆိုတဲ့ဥစ္စာကသူပြောလိုက်နဲ့ဒီ Transita Foundation ကျောင်းသားတော့ဟိုမြတ်ကြီးမှာတောင်းတဲ့ဥစ္စာပဲအဲ့တော့သူတို့အခုရှိရနေပြီးတော့မှဥယျာဉ်ဒီကိစ္စအဲ့လိုမျိုးဟိုအခြေချက်ထုတ်ပြန်တာကျွန်တော်သဘောမကျပါဘူးဒါပေမဲ့လည်းဆိုတော့ဒီမဘာအတီထောင်ကလေးကကျွန်တော်သူတို့တော့တွေ့ခဲ့ဒီအစိုးရကြီးဖြစ်တဲ့ဥယျာဉ်ဒီအဖွဲ့ကိုမဘာတာကလည်းဖြေထုတ်နိုင်နေဆိုရင်တော့ဒီမဘာတာကြီးကဘာမှပြဿနာဖြစ်ပါဘူးလို့ဒီအင်းဒီနေ့ကတော့ကစားတယ်ကျွန်တော်ပြောပြပါတယ်အခုကတော့ဒီတော့တခုကျွန်တော်တို့ဒီဆိုရကလည်းပဲဒီပုဂ္ဂိုလ်အဆုတမားတွေနဲ့အဖွဲ့အစည်းကိုခွဲခြားပြီးတော့မှအရေးယူဖို့လိုတယ်။ဒါတော့ဒီအဆုရောက်ဥပဒေတွေကိုအခုချိန်ကြီးမှမဖမ်းနိုင်ဘူး။အဲသူတို့ကအရေးယူနိုင်တဲ့အဖွဲ့အစည်းကိုဦးတည်တာကတော့ကျွန်တော်တို့ဒီဆိုရလည်းပဲဒီလိုမျိုးပြစ်ထားဖို့လိုတယ်။နောက်တမရောကမကြည့်လို့အဲ့လိုမျိုးမှဝင်တော့ပြီးတော့မှတော့အခုငွေကြေးကမှကိုရင်တယောက်လာရဲဆိုတာဥစ္စာမဖြစ်တဲ့ကိစ္စအဲ့တော့ဒီနောက်နောက်မှာ NLD ဆိုရောကျွန်တော်တို့ PDP ကြီးရောဖုန်းကြီးရောကျွန်တော်တို့တရိပ်ထားပြီးတော့မှကျွန်တော်တို့ခိုင်ပြရမှာဖြစ်တယ်နောက်မှောင်မဖြစ်တဲ့ပြဿနာတွေဖြစ်ကုန်တယ်လို့ကျွန်တော်ပြောချင်တယ
်ဟုတ်ကဲ့ဟုတ်ကဲ့ပါ slide ပုံကျေးဇူးပါခင်ဗျဟုတ်ကဲ့ဆိုတော့အခုပေါ့လေဒါကကုနာကိုငင်းငင်းအောင်လေဟိုပြောသွားသလိုပဲဆိုတော့ဒီအဓိကကတော့ဒီမဘာသာညီလာခံမှာစစ်တပ်ကနေပြီးတော့ငွေလူတဲ့ကိစ္စပေါ့လေဆိုတော့ဒီငွေလူတဲ့ကိစ္စကကုနာကိုငင်းငင်းအောင်မေးသွားသလိုပဲဒီငွေတွေကနိုင်ငံငွေနဲ့ဘယ်ကနိုင်ငံငွေနဲ့ဟိုလူလားမလူလားဘယ်ကငွေနဲ့လူလဲလူတာလဲဆိုတော့ကျွန်တော်တို့အနေနဲ့တော့သိမထားသေးဘူးပေါ့လေဒါပေမဲ့ဆိုတော့ဒီငွေလူတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပေါ့လေဆရာဦးသိန်းတန်းဦးဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆရာတိထားတဲ့လောက်ပြောပြပေးပါဦးခင်ဗျာ
။ဒီဟာကပြဿနာကသူတိကြကြပြီးလို့တာပေါ့နော်။ကျွန်တော်တို့ရတဲ့သတင်းတွေကတော့ရာဂုဏ်ဆရာနဲ့တိုင်းသူကဝီလူရဲဒီကြီးလာကံသူ့ရဲ့လို့ပြောတာပေါ့နော်။အဲ့တော့ဒီကြီးလာကံကဘယ်လိုနေတာလဲ။အဲ့တော့ဟိုပထမတော့ဒီဘာသာကြီးအဖွဲ့ကြီးတစ်ခုကလွတ်ဖွဲ့တာပေါ့ဗျာ။အဲ့တော့ဒီဟာကကျွန်တော်တို့ဒီမဘာသာနဲ့ပတ်သက်ပြီးတော့ဒီကျွန်တော်သိတဲ့လောက်ကတော့သတိမာနသံဃာဝန်ဆောင်စေတော်ကြီးညာကရဟမုံဘွယ်ကြီးတို့ကြီးညာထားတဲ့အနေအထားပဲရှိတာပေါ့ဗျာ။ဟောတကယ်တမ်းကျတော့ကျွန်တော်တို့ဘာဥတွေရှိရှိလူတွေရဲ့အခြေခံအခွင့်အရေးကအပြင်းအထန်ဖွဲ့စည်းခွင့်တွေရှိတယ်၊သူဝေးကလည်းရှိတယ်ပေါ့။အဲ့တော့သူဝေးတဲ့အခြေအနေကြီးတော့ကျွန်တော်ပြဿနာကိုမြင်နေမှုရ။နောက်တစ်ခါအဲ့လို energy ဆွားဖို့မဲမပြီးရဘူး။ဒါလည်းဒါပြောခွင့်ရှိတယ်။ဒါတွေကျွန်တော်ဟိုအဲ့ဒါကိုပြဿနာလို့မသိဘူး။ဒါပေမဲ့ခုနအဲ့ဒီမှာသားတဲ့ ့ဆရာတော်တစ်ခါကနေပြီးတော့ကျွန်တော်နားတယ်တလို့ဆိုရင်ရတယ်ဒီနည်းအတူရကိုဖြူချနိုင်ဆိုတဲ့စကားကြတော့အဲ့ဒါအကြတော့ကျွန်တော်ဥပဒေကကြီးသွားပြီ။အဲ့တော့ကြီးသွားတဲ့အပြင်ဒီအစည်းအဝေးကအန်တော်ဘူးအဆက်မပြီးလို့ခေါ်တဲ့ဥပဒေနဲ့မညီတဲ့အစည်းအဝေးသဘောကိုတက်ရောက်သွားပြီ။တက်ရောက်သွားတာပေါ့နော်။အဲ့တော့ခုနကဒါလိုပြောရလို့ဆိုရင်အဲ့ဒီအစည်းအဝေးကစပြီးတော့ခင်ဗျ။ဒီကကဘယ်အစည်းအဝေးလုပ်လဲကျွန်တော်မသိဘူး။အဲ့ဒီပုံကိုတူရင်အဲ့ဒီပုံကိုပြောပြီးမှတူတယ်ဆိုရင်တော့ဒါကျွန်တော်စဉ်းစားစရာအချက်တွေဥပဒေကစဉ်းစားစရာအချက်တွေပေါ်လာတယ်။ဒါကြောင့်လည်းဆိုရာဇာကြီးဥပမာ121ငါဒုတိယပိုင်းတတိယပိုင်းဒီမှာကျွန်တော်တို့ပြဌာန်းထားတဲ့အချက်တွေပုံမှန်141အရာအန်တော်မှုစံတီမှာအချက်5ချက်မှာဒုတိယနဲ့တတိယအချက်တွေအရာဒါအတိမှုကျူးလွန်ဖို့လုပ်တော်သူဖြစ်သွားတယ်ဖြစ်သွားသွားတော့အဲ့ဒီအနေထားမှာတော့ဒီဟာရဲ့ဟာမကောင်းတော့ဘူးဒါအတိမှုကျူးလွန်မှုဖြစ်သွားတယ်အဲ့လိုအနေထားမှာတော့ခုနကျွန်တော်ပြောတဲ့ရည်ရည်ချက်ကိုကျွန်တော်ပြောရမယ်။ဝေက budget ဘယ်လိုရှိတယ်ဘယ်လိုပေးနိုင်တယ်ဘယ်ကလာတယ်ကျွန်တော်မသိပါဘူး။ဒါပေမဲ့သိကြတာတော့ဒါဥပဒေပြဿနာမဟုတ်ဘူး။ဒါနိုင်ငံပြဿနာဖြစ်တယ်။တိုင်းပြည်ရဲ့ဒီကျွန်တော်တို့ဓာတ်အုပ်ကြီးကြီးတွေအခြေတိုင်းနိုင်ငံစပိုင်းရင်းကျေးမှုနဲ့ပတ်သက်ပြီးတော့ဟိုအခက်အခဲမျိုးစုံနဲ့နိုင်ငံတကာဖိနှိပ်မှုတွေတော့ဟိုကျုံရတဲ့အခြေမျိုးမှာကိုယ်အချင်းချင်းသွေးသွေးမျိုးရမယ်အစားဟိုဝါးစီပြုတဲ့ကိစ္စမျိုးမလို့တင်ဘူး။နောက်ဒီကိစ္စအချင်းကျွန်တော်တို့ဟိုအမျိုးသားညီညီအစိုးရတရားဖွဲ့စည်းပြီးတော့ကျွန်တော်တို့ကြုံရတဲ့ကြေညာတွေဟိုရင်းဆိုင်ဖြည့်ရှင်းတဲ့နေအဲ့ဒါလို့ကျွန်တော်ဖြည့်ချင
်။ဟုတ်ကဲ့ဟုတ်ကဲ့ပါဆရာ။ဆိုတော့လောလောဆယ်တော့ဒီ online မှာဟိုဆွေးနွေးမယ်ဆိုတော့အဲဦးချင်းမြင့်အဲရောက်နေပါပြီ။ဆိုတော့ဦးချင်းမြင့်ဝင်ရောက်ဆွေးနွေးပါခင်ဗျာ
။ဟုတ်ကဲ့ဆရာကျွန်တော်တို့ကလေဟိုဟိုဘာသာရေးပုဂ္ဂိုလ်ကြတော့လေကျွန်တော်တို့သာသနာကိုစောင့်ရှောက်ရမယ်ဆိုတဲ့နာမည်နဲ့ဟိုလှုပ်ရှားတာပေါ့ဆရာရေးဖွဲ့စည်းတယ်အဲ့ဒီအခါမှာကျွန်တော်တို့ကဟိုသာသနာကိုစောင့်ရှောက်ရမယ်ဗုဒ္ဓသာသနာကိုစောင့်ရှောက်ရမယ်အမှန်နဲ့ဒါပေမဲ့ကျွန်တော်တို့ကဟိုသွင်္ကရာမြတ်စွာဘုရားကျွန်တော်တို့ဥမီတာရှင်ရေးသိဘဝနေပြီးတော့ဘုရားရှင်နေပြီးတော့ကျန်ငါနဲ့အတူနိဗ္ဗာန်ယူလို့ကယူနိုင်တယ်လို့ပြောတယ်ဒါပေမဲ့သူမိသားရှင်ရေးသိဘုရားလောင်းကနေပြီးတော့တပည့်တော်မယူသေးဘူးနိဗ္ဗာန်မယူသေးဘူးတတဝါတွေကိုလူနဲ့ဗျမတတဝါတွေကိုတရားဟုံးမယ်ဆိုပြီးတော့ဆရာအဖြစ်ကိုကြိုးစားခဲ့တယ်ပေါ့ဆရာရဲ့အဲ့ကနေပြီးကျွန်တော်တို့ဒီနောက်ဆုံးသိဒ္ဓသာမင်းသားဘဝနေဆရာဖြစ်တယ်ဆရာဖြစ်သွားပြီးတော့ဒီခါကျတော့လေကျွန်တော်တို့ဒေဝသဟအတန်းကြီးနဲ့ကျွန်တော်တို့
ဟုတ်အတူကြိုးလေးဆွေးနွေးပြပါခင်ဗျာ
ဒီကနေဒီဒီပါနှစ်ပါးနေဝေးဖွားလာတယ်ဝေးဖွားလာပြီးတော့တရားအဖြစ်တို့ရောက်ခဲ့တယ်ဒီနေရာမှာသူ့ရဲ့တရားဟောတာလဲအဓိကဟိုကျွန်တော်တို့သဗ္ဗညတညာဆိုတဲ့ကပင်းတော့ညာကိုလုံးစုံကိုပြီးတဲ့ညာကိုရပြီးမှဘဝဒီကိုတရားဟောတယ်သုဆုံးမှတယ်ကျွန်တော်တို့ဟိုကျွတ်တန်းဝင်အောင်လုပ်တယ်ပေါ့ဆရာအဲ့ဒီအချိန်မှာကျွန်တော်တို့ကဒီဗုဒ္ဓဟာဒီသတ္တဝါကိုကျွန်တော်တို့သာ
ဟုတ်ဟုတ်ကဲ့ဦးချင်းမြင့်ကျွန်တော်တို့ဒီနေ့ဟုတ်ဆွေးနွေးမယ့်အကြောင်းအရာလူရင်းလေးကိုပဲဆွေးနွေးပြပါခင်ဗျာ
ဟုတ်ပါဗုဒ္ဓနဲ့ကျွန်တော်ဒီဘက်ဟိုသိတဲ့ဟာကျွန်တော်တို့အစားတက်ကိုလည်းသူမလွန်ဆန်နိုင်ဘူးသူတို့တော့ဟောလို့မရဘူးဒါတရားတော်နဲ့ပတ်သက်လာရင်ကျွန်တော်တို့ကအမျိုးရယ်မမျိုးရယ်တယ်လို့ပြောလို့မရဘူးပေါ့ဆရာရဲ့အဲ့ဒီအချိန်ကကျွန်တော်တို့က
ဟုတ်ကဲ့ဟုတ်ကဲ့ပါဟုတ်ကဲ့ကျွန်တော်တို့ဟုတ်ကဲ့ပါဦးချင်းမြင့်လို့ဆိုလိုရင်းကိုကျွန်တော်နားလည်တယ်လို့ထင်ပါတယ်ဆိုတော့အခုကျွန်တော်ဟိုတပည့်တော်မေးချင်တာကတော့ဒီဆရာတော်ဦးအေသရိယကိုပါဆိုတော့အခုဒီမီလာကံမှာပေါ့လေအဓိကကတော့ဝရံပြည့်ဖြစ်နေတဲ့ဦးဝီရတူနဲ့ပတ်သက်ပြီးတော့ပေါ့သူကဒီနိုင်ငံတော်အတိုင်ပင်ခံကိုပုတ်ခတ်စော်ကားပြောထားတာတွေရှိတယ်အဲ့ဒီဟာတွေအတွက်အခုကအစိုးရကနေပြီးတော့အခုဟိုဖမ်းဆီးဖို့ဆိုပြီး brand ထုတ်ထားပေးမယ်အခုတော့မမိသေးဘူးပေါ့လေဆိုတော့ဒီညီလာခံမှာအဓိကဘာပြောသွားလဲဆိုတော့ဦးဝီရတူရဲ့ကိစ္စမှာဆိုလို့ရှိရင်ဒါဓမ္မဇက်နဲ့အရင်ဆုံးမသိနေပေါ့ဟိုဒီလိုမျိုးကိုလက်ခံမယ်ဆိုလို့ရှိရင်ဆိုတော့ဓမ္မဇက်နဲ့အရင်အရေးယူရမယ်ဆိုလို့ရှိရင်ရောဟိုတုန်းကဒီလိုတရားမဟောရဘူးလို့တရားမဟောရဘူးဆိုပြီးတော့ပိတ်ပင်ထားတာမျိုးတွေလည်းရှိပါတယ်ဆိုတော့အဲ့လိုအခြေအနေမျိုးတွေကိုဟိုလိုက်နာခဲ့တဲ့ဟာမျိုးတွေ့ရပါလားနောက်တစ်ခုကတန်ခါမဟာနာယကကနေပြီးတော့မဘာသာအဖွဲ့ကို2019လောက်မှာဖျက်သိမ်းထားတာပေါ့လေဆိုတော့အခုကျတော့တခါဒီဗုဒ္ဓဓမ္မပရဟိတဖောင်ဒေးရှင်းဆိုပြီးတော့နာမည်ပြောင်းပြီးတော့ဟိုဟိုဟိုဖွဲ့ပြီးတော့ပေါ့လေဒါမှမဟုတ်လည်းပဲအခုဒီညီလာခံကျင်းပတာတော့မဘာသာဟိုကောင်းစဉ်ကိုတင်ထားတော့မယ်ဆိုတော့ဟိုဥရသူကိစ္စမှာကြတော့ဒါဓမ္မစက်နဲ့အရင်ကင်တွယ်သိနေဆိုပြီးတော့ဒီညီလာခံကနေပြီးတော့ပြောကြထားပါတယ်ဒါပေမဲ့ဒီညီလာခံကို၌ကိုကရောအရင်တန်ခါနာယကတန်ခါမဟာနာယကအဖွဲ့ရဲ့ဓမ္မစက်နဲ့ဆောင်ရွက်ထားချက်တွေကိုဟိုလိုက်နာခဲ့ပါရဲ့လားဆရာတော်မင်ကြားပြပါဗျာ
ဟု
ုတ်ကဲ့ဟိုမဘာဒအခွဲကြီးကတာကနိုင်ကထုတ်တာကိုလိုက်နာခြင်းမတွေ့ရပါဘူးဝိဇင်းတို့ဒီခံအမာဟေးဆိုလို့ရှိရင်လည်းဆိုင်းပုတ်တွေဖြုတ်ချဖို့ဆိုပြီးတော့မဖြုတ်ချဘူးမန္တလေးမှာဥရတူတို့အခွဲတွေဆိုင်းပုတ်ကိုဒါဟိုနောက်ဆုံးထားပြီးတော့ဒါရက်ဒိတ်ပါပေးထားတာသူတို့ဖြုတ်ချခဲ့ခြင်းမရှိဘူးအဲ့ဒီကနေပြီးတော့တို့ဒီအခုမာတာပဆိုပြီးတော့တို့ဒါပရိဒအတင်းဆိုပြီးကြောင်းနေအဲ့ဒီဥစ္စာကိုလည်းပဲနိုင်ငံတော်တန်ခါမာနာရကနေပြီးတော့ဒါတရားမဝင်အတင်းဖြစ်တယ်လို့ထပ်ပြီးတော့ကြေညာထားတာပါပြီးတော့ကနဥဝရတုကိစ္စကိုပြောမယ်လေဆိုရင်လည်းဥဝရတုဟာနိုင်ငံတော်တန်ခါမာနာရကနေပြီးတော့သူ့ကိုတရားမဟောဖို့သူကလူတက်တမားကြီးလင်းရဆရာဖြစ်တယ်ဆိုပြီးတော့ပြောတယ်ပြင်ပွားနေပြီးတော့လင်းဒါမွေးနော်တရားနဲ့မဆိုင်တဲ့ဥစ္စာတွေပြောတယ်ဝစီဒူးဆိုင်ကြီးကျူးလွန်နေအဲ့ဒါတွေကြောင့်သူ့ကိုတနစ်တိတိပိတ်ပင်ခဲ့တယ်ဒါပေမဲ့သူကလိုက်နာခြင်းမရှိဘူးပါဇက်မှာတိတ်ပိတ်ပြီးတော့လုပ်တယ်ဆန္ဒတွေကြတယ်အမျိုးမျိုးသူသံဃာနာယကကိုဆန့်ကျင်ခဲ့တာပဲဒါဓမ္မဇက်နဲ့အရေးယူတာကိုသူလိုက်နာခဲ့ခြင်းမရှိပါဘူးအခုလည်းပဲဆက်ပြီးတော့နိုင်ငံတော်အတိုင်းအမြင်ကံကိုသူကနေပြီးတော့ဒါဟာတကယ်မျိုးဟိုမြို့တော်ခမ်းမကြီးရှိမှာနော်တကယ်ဟိုတာမန်လူပုဂ္ဂိုလ်တွေတောင်မှပြောမထွက်တဲ့စကားတွေနဲ့ဒါဆဲတာအလုံးမင်းသိပါတယ်ဒါကိုဒါခရိုင်ကနေပြီးတော့တရားလိုလုပ်ပြီးတော့တရားယုံမှဒါတရားဆွဲတယ်တရားဆွဲရမယ့်ဥပဒေတွေနဲ့လည်းညီလာလို့ဆွဲတာဖြစ်တယ်အဲ့ဒီဟာတကယ်တမ်းဟေ့ဆိုရင်ဒါသူတရားယုံမှတရားဥပဒေရရင်ဆိုင်ရမှာဖြစ်တယ်ဒါကိုသူတရားဥပဒေရရင်မဆိုင်မင်းနဲ့နော်တရားဥပဒေကိုချိုးဖောက်ပြီးတော့ဒါဝရံကြီးအဖြစ်နဲ့နေတယ်ဟေ့ဆိုတာလုံးဝကောင်းတဲ့ဟာမဟုတ်ပါဘူးဒီလိုဝစီဒူးဆိုင်တွေကျူးလို့ရင်တိုင်းကျူးလွန်ကာယဒုစရိုက်မနောဒုစရိုက်ဒုစရိုက်တွေအလုံးဒါကျူးလွန်ခြင်းတလို့ကျူးလွန်နေတဲ့နော်ဒါတဏှာကိုဖျက်ဆီးနေတဲ့ဥရတူကိုအခုဒါအကုန်ခဏကပြောခဲ့တဲ့ဟိုမာတပဆိုတဲ့အဖွဲ့ကြီးကနေပြီးတော့သူ့ကိုကာကွယ်တဲ့ဒါ statement ပေါ့ဗျာကြောင်ညာချက်တွေထုတ်လာတာသူ့ကိုဒါသူရဲကောင်းဆိုပြီးတော့ပြောလာတာဟာအင်မတန်မှကိုဒါဆိုးအလုံးအာကြီးပါတယ်ဒါတဏှာတော်ကိုတရလုံးကိုလည်းစော်ကားတာဖြစ်တဲ့တန်ဃာတုတရလုံးကိုလည်းစော်ကားတာဖြစ်တဲ့ဝိရတူကြောင့်ဦးဇင်းတို့နိုင်ငံသာသနာတော်ကြီးကကဘာပေါ်မှာတိတ်ခါကြနေတယ်ဒါဟာအလုံးမင်းသိပါတယ
်
ဒီလိုတိတိကြီးနဲ့ဒါငါတို့တန်ခါပဲဟေးဆိုပြီးတော့အဲ့ဒီလိုဇွတ်မိတ်ပြီးတော့ထောက်ခံတာကတော့လုံးဝမကောင်းပါဘူးလို့ဦးဇင်းတို့အနေနဲ့ပြောကြလိုပါတယ
်တင်ပါဗျာတင်ပါဒီပြီးတော့နောက်ထပ်မိကျင်လာတော့ကိုသက်ဆွေဝင်းကိုပါဆိုတော့ကိုသက်ဆွေဝင်းရဲ့ဒီလောလောဆယ်ပေါ့လေကိုသက်ဆွေဝင်းတို့ဟိုတကားအနေစုပြူကမ်ပိန်းပေါ့အလှူရှာမှုတွေလုပ်တဲ့အခါမှာပေါ့လေဒီလိုလူစုလူဝေးနဲ့တွားပြီးတော့တခြားဘာသာဝင်တွေကိုတွားပြီးတော့အနိုင်ကျင့်တာမျိုးလုပ်တဲ့အခါမှာဒီသက်ဆိုင်ရာအာဏာပိုင်တွေရဲ့ဒီဟိုတုံ့ပြန်မှုဟာဘယ်လောက်ထိအောင်မြန်ဆန်ပါလဲဒီကိစ္စနဲ့ပတ်သက်ပြီးတော့အာဏာပိုင်တွေရဲ့ကံပြမှုအပေါ်ဘယ်လိုသုံးသပ်မိပါလဲ
ဟုတ်ကဲ့ဒီကြံစည်တွေဖြစ်တဲ့နေ့ပေါ့နော်ကျွန်တော်တို့ဒီဒီတောင်ကုန်းမှာပြဿနာတွားချရတဲ့အချိန်ပေါ့ဒီဒီလူတို့လူတွေနဲ့ပြဿနာချရတဲ့အချိန်မှာကျွန်တော်အဲ့နေရာမှာရောက်နေပါတယ်ရောက်နေတော့ဒီပြဿနာတွေကိုဖြေရှင်းနိုင်လို့ဆိုတာလုံးဝမရှိပါဘူးအဲ့တော့ရှုတော့ကိုယ်ကလေးကိုဒီတချို့လူတွေဖုံးဆက်တဲ့အချိန်မှာရှုတော့ကိုယ်ကလေးကမသိဘူးဆိုပြီးပြောတာမျိုးတွေမီဒီယာမှာတက်လာတာမျိုးတွေရှိပါတယ်အဲ့လိုပဲကျွန်တော်ရောက်တဲ့အချိန်မှာဆိုလို့ရှိရင်ဒီမရကရုံးရှိမှာခွေရုံးရှိမှာကျွန်တော်ဒီကားလေးကိုဖြေးဖြေးပေါင်းပြီးတွားချတဲ့အချိန်မှာလူရောက်90လောက်ကခွေရုံးရှိမှာဝိုင်းထားတဲ့တုတ်တွေထားရင်လည်းအဲ့နောက်မှာရဲရဲလေးရှိတယ်အဲ့ရဲရဲနဲ့လူတွေစကားရဲလေးပြောနေကြတာဒီကျွန်တော်တွေ့တယ်ဒါပေမဲ့ဒီတုတ်တွေထားရတဲ့လူတွေကိုလည်းကျေးရီကဘာမှလည်းဒီခိမ့်တာတရကြီးမလို့ဒီဇိုင်းလေးနေပြတွေ့တယ်ပြီးရဲ့ခါကျတော့ဒီတရယောက်တယောက်ကိုဒီအိတ်တဲ့လူတွေကနေပြီးဝိုင်းဖမ်းပြီးတော့ဒီဖြစ်စည်းတာတွေလုပ်တယ်ပြီးတော့ဒါနဲ့ထောက်ပြီးတော့ခေါ်တော့အမျိုးတွေလုပ်တယ်အဲ့ချိန်မှာတရယောက်ကနေပြီးတော့မှကျေးရီအကူကြီးတောင်းပြီးတော့ကျွန်တော်ရေစက်ခေါ်သွားပါဆိုပြီးတော့ဒီရေစက်နဲ့ဝင်သွားတယ်ကျေးရီအကူကြီးတောင်းပြီးရေစက်ခေါ်သွားခိုင်းရတဲ့ဒီထိုင်မှုဖြစ်တဲ့ခါမျိုးတွေဆိုတော့ဒီအာနာပိုင်ဒီဘက်ကနေပြီးတော့တာကွေနိုင်နဲ့ဆိုတာဒီပြည်ပစာတွေဖြစ်ရှိနိုင်တဲ့ဟာမျိုးမရှိပါဘူးအဲ့တော့အဲ့မှာကျွန်တော်ခုစဉ်းစားမှာမဖြေရှင်းနိုင်တာလားဒါမှမဟုတ်လို့ရှိရင်မဖြေရှင်းနေတာလားပေါ့။ဒါအဲ့ရအောင်ကျွန်တော်အနေနဲ့ဒီမျိုးထုတ်ရမယ့်ကိစ္စရှိပါတယ်။အဲ့တော့ဘာမှကိုဒီတက်တာဖြစ်တဲ့အချိန်မှာကိုင်းနေတဲ့မှုတစုံတရာမရှိခဲ့ပါဘူး။ဒါပေမဲ့ဘာရဲ့ဒီမှာတော့ကျွန်တော်တို့ဒီတက်တာကြီးနောက်ပြန်မှာတော်ပြီးနေ့လေးတူတော်ပြီးပါညာလုပ်ကြတဲ့အချိန်မှာတော့ဒီကျွန်တော်တို့လာပြီးတော့မိန်းမနိုင်ရှိပါတယ်။အဲ့ဒီရဲကိုရွှေဘူးကနေပြလာပြီးရရှိတယ်။ဒီအခါကျအဲ့လမ်းမှာလည်းဒီလူငယ်လေးတွေပေါ့ရဲကလေးကဆောက်ပြီးရောက်နေအဲ့ဒီလူငယ်လေးတွေရှိရမျိုးတွေရှိပါတယ
်။
အဲ့တော့ဘယ်မှာလဲဒီမျိုးရဲဆောက်ချောင်းနဲ့ဝတ်ပြုခွင့်ချက်ပေးရမှလည်းမရှိတယ်ပေါ့။ဒါပေမဲ့ဒီကြက်ကလာဖြစ်တဲ့အချိန်မှာကိုင်းလို့ဖြစ်ရှင်းတိုင်းချင်းတာမမှုကိုင်းလို့ဖြစ်ရှင်းခဲ့ခြင်းတခုမှမတွေ့ခဲ့ပါဘူး
။ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ကျွန်တော်ဆရာဦးတင်းသန်းကိုလည်းမေးချင်ပါတယ်ခင်ဗျာ။ဆိုတော့ပေါ့လေအခုလိုနိုင်ငံအတွင်းမှာအခုလိုဒီဘာသာရေးအရာရောဟိုကိုတဆဝင်းတို့ကြုံခဲ့ရတဲ့အခြေအနေမျိုးတွေအခက်အခဲမျိုးတွေရှိတယ်တစ်ဖက်မှာလည်းပဲအခုလိုမျိုးအဲမဘာသာလိုဒီညီလာခံတွေကျင်းပါလာတဲ့ အခြေအနေတွေရှိတဲ့အခါကျတော့အစိုးရအနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဟိုတုံ့ပြန်ကင်တွေပုံဆောင်ရွက်ပုံတွေနဲ့ပတ်သက်ပြီးတော့ဘလို့အကဲခတ်မိပါလဲလုံလုံလောက်လောက်ဒီကိစ္စအနေနဲ့ပတ်သက်ပြီးအစိုးရအနေနဲ့တုံ့ပြန်မှုရှိပါလားဒါမှမဟုတ်လို့ရှိရင်ဘာကြောင့်မတုံ့ပြန်မနေတာပါလဲဘလို့ထင်ပါလဲခင်ဗျာ
အဲ့တော့အစိုးရတော့ဒီနည်းထားခိုင်တွေ့ရမယ့်အခြေအနေပေါ့နော်ဟိုဆက်ဆက်ထိမခံတဲ့အခြေခံမျိုးကျွန်တော်တို့တိုင်းပြည်ကရောက်နေပါပြီဟိုတစုတစ်ပွဲတပါတီတက္ကန်းစားအတူကြီးွားအတွက်ဟိုတိုင်းပြည်ကိုစရီးဘူးအခြေမဟုတ်ဘူးဗျာเนาะစရီးလည်းမစရီးသင့်တော့အဲ့တော့ခုအကျိုးကြီးွားလေးကိုနည်းနည်းချော့ပြီးတော့ကြည့်ရမယ်အခုက2019ရောက်တော့2020မှာရုပ်ောက်လာတော့မှဖြစ်တဲ့ကြည့်ဒီပြဿနာတွေကဟိုသဘောပါကြကြလာတာပါအဲ့ဒါဒီပြဿနာတွေကျွန်တော်ယူတာပါဒါအကုန်လုံးကနိုင်ငံရေးပြဿနာတွေကြီးပါပဲကြည့်ကြအဲ့တော့အစိုးရအနေနဲ့လည်းအခုဆိုပါဆိုခုဒီကဒီမဘာဒာပြဿနာပေါ့ဗျာညီလာခံပြဿနာဒါကကျွန်တော်ဘက်ကတော့မတူတဲ့သဘောထားတွေရှိတယ်ကျွန်တော်မဘာဒာကိုဟိုကကြည့်တာဟိုဒီချူဖြစ်တာကျွန်တော်သဘောမတူဘူးဆိုတော့အတင်းတင်းဖွဲ့စည်းမှုဘာလို့မဆိုရှိလဲကျွန်တော်လည်းရှိတယ်ကိုလည်းရှိတယ်မဘာဒာအဖွဲ့စည်းတွေကမဥပဒေသူပဲဘယ်သူပဲဖြစ်ဖြစ်ဥတွေနဲ့မြည်တဲ့လှုပ်ရှားဆောင်မှုကြီးသူတိုင်းရဲ့အရေးကြီးတစ်ခုလုံးရေးဘူးမလို့ဆိုတော့ဒါလူကျွန်တော်မြင်တာပေါ့နော်ထားပါတော့တို့ရတယ်ဒါအခုတို့ဒါလူထွက်လာတဲ့အပေါ်မှာကြတော့ခုဟာကိုအေးယူလိုက်လို့ရှင်အာတန်ဃာကိုသူကဒီခွင်ကိုစောက်တာဟုတ်ကဲ့နော်အာဟိုတန်ဃာတွေခိနေထုတ်တဲ့ဘုရားဘာသာကိုဘယ်လိုလုပ်ပြီးသူပြီးတော့ဒါဟာကိုချိန်ဆက်လာအမကြီးအေးမယူလို့ရှင်နောက်တစ်ခါခေါင်းပေါ်တက်တော့မှာပေါ့နော်ဆိုတော့အဲ့ဒါတကယ်ကိုရှင်းနေချက်တည်းကြာကြည့်လို့လုပ်ရတယ်ဖြစ်တယ်အဲ့တော့ကျွန်တော်တော့ဒီဟာဒီမှာအစိုးရအနေနဲ့လည်းတော်တော်အခက်အခဲတွေ့ဖို့ရပါတယ်တကယ်တော့ခုပုံဝင်လင်းလင်းပြောရမယ်ဆိုလို့အစိုးရကိုရတဲ့နည်းနဲ့ပြုဖြတ်မယ်ဆိုတာအဲ့တော့ဟိုအရတဲ့ဒီဆိုတဲ့အခါကျတော့ဘိုင်နီးဆို4ဆိုတဲ့ဒိတ်လေအကျန်းနည်းနည်းဖြစ်ဖြစ်အနည်းနည်းဖြစ်ဖြစ်လက်နက်ကိုင်းနည်းနည်းဖြစ်မကိုင်းနည်းနည်းဖြစ်ဒါဒေါက်တာအီမောင်တို့ရေးယူခဲ့တာပဲဒါအဲ့ဒါလည်းအတူတူပဲအဲ့ဒီအနေထားမျိုးကိုရောက်သွားတယ်အဲ့တော့စုဝေးရင်ကသဘောယူနဲ့စုဝေးခြင်းအဲ့ဒီအချိန်ကြိုးတဲ့အချိန်ကျတော့အန်တော့ဟုတ်တက်သွားပြီဒါခုနဟိုတယောက်ပြောတယ်ကိုရတပရာလည်းဒီရှိပါပဲဆိုတော့တို့ကကျွန်တော်တို့အကြောင်းကြောင်းတွေ့ရတာပေါ့ဗျာ
โอเคป่ะโอเค
ยัดนะแต่แต่โอเคเสียดูยาได้พี่ซ่านอกจากตะกะเนี่ยฉิมีได้ขาจ้ะတော့အစိုးရရဲ့တိုင်တွယ်ပုံက
โอเค
ကျွန်တော်တော့နည်းနည်းလေးဒီနှောင်းလေးတွေနောက်ခိရရောက်မရှိဘူးလို့ねကျွန်တော်ထင်နေတာ
โอเคป่ะ
တုံ့ဆိုင်ရတယ်အကြောင်းကြောင်းရှိပါလိမ့်မယ်အတွင်းပြဿနာတွေကျွန်တော်တော့မရှိ
ဘူးโอเคป่ะโอเคป่ะခင်ဗျကျွန်တော်တို့ဒီတရိုက်လေးလိုင်းရွှေနေကန်အစီအစဉ်အားလည်းမကြခင်မှာအချိန်ကပြေတော့မှာမို့ကျွန်တော်တို့အဆုံးသက်ရမှာပါဒီလောလောဆယ်မှာတော့အခုလိုမျိုးဒါဝင်ရောက်ဆွေးနွေးပေးကြတဲ့ဒီဒီအားလုံးကိုကျေးဇူးအထူးတင်ပါတယ်ခင်ဗျာ
စီစဉ်တင်ဆက်သူကိုအောင်နဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးခဲ့တဲ့စနေညတည်းလေးလိုက်စီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုမနေ့ပြန်တနင်္ဂနွေနေ့မနေ့ခင်မှာလဲတလှည့်ပြန်ပြီးထုတ်လွှင့်ပေးပါပါနောက်ဆုံးကြံနေသေးတဲ့ချိန်မှာတော့သတင်းချင်းချုပ်ကိုနန်းလောင်ကတလှည့်ပြောပြပေးပါအောင်ရှင်
အီရန်နိုင်ငံအနေနဲ့ဘလို့ရန်စာမှုမျိုးကိုမဆိုအပြင်းထန်တုံ့ပြန်မယ်လို့အီရန်ကဒီကနေ့စနေနေ့မှာပဲတတိပေးလိုက်ပါတယ်။အီရန်နိုင်ငံရဲ့နယ်မြေတွေကိုကျူးကျော်ဝင်လာမဲ့ဘလို့ကိစ္စမျိုးကိုမဆိုခွင့်ပြုမှာမဟုတ်တယ်လို့ပဲအမေရိကန်ရဲ့ချင်းချောက်ရန်စာမှုတွေကိုလည်းခိုင်မာစွာရင်ဆိုင်သွားမယ်လို့အီရန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူကသတင်းဌာနနာဆင်ကိုပြောဆိုခဲ့တာပါ။အမေရိကန်ရဲ့ထောက်လိုင်းရဲ့ drone ယာဉ်တွေကို Hamas ပင်လယ်ကွေ့မှာအီရန်ကပစ်ချခဲ့တာကိုလက်တော့များတိုက်ခိုက်ဖို့အမေရိကန်သမ္မတ Donald Trump ကအမိန့်ပေးခဲ့တာပါ။ဒါပေမဲ့လည်းအရက်သား150လောက်ထိခောက်ထိခိုက်သေးဆုံးနိုင်တဲ့ဆိုတဲ့အတွက်အီရန်နိုင်ငံရဲ့ရေဒါတွေနဲ့ဒုံးပစ်ဆင်တွေလိုပစ်မှတ်တွေကိုတိုက်ခိုက်မယ်အမေကို10မိနစ်လိုမှပြန်ရုပ်သိမ်းလိုက်ကြောင်းမနေ့တောက်ကြနေ့ကပဲသမ္မတ Trump က Twitter မှာရေးသားခဲ့တာပါဗင်နီဇွဲလာအစိုးရပေါ်ငြင်းညာစွာဆန္ဒပြရမှာပါဝင်ခဲ့တဲ့အတွဲဆိုပြီးဖမ်းဆီးထိန်းသိမ်းထားတဲ့ယာနဲ့ချီတဲ့သူတွေကိုပြန်လွှတ်ပေးဖို့ကုလသမဂ္ဂလူအခွင့်ရေးဆိုင်ရာမဟာမင်းကြီးမီရှယ်ဘတ်ချလက်ကဗင်နီဇွဲလာအစိုးရကိုတိုက်တွန်းလိုက်ပါတယ်။ဗင်နီဇွဲလာနိုင်ငံကို၃ရက်သာတွားရောက်ပြီးတော့သမ္မတနီကိုလတ်မာဒူရိုနဲ့ရောအထက်ခံကောင်းဆောင်ဟွမ်ဂွိုက်ဒိုနဲ့ပါတွေ့ဆုံခဲ့တဲ့မဟာမင်းကြီးကသူခီစဉ်အပြီးတောက်ကြနေမှာအခုလိုတောင်းဆိုလိုက်တာပါ။နိုင်ငံကနေပြန်ပြီးတော့မထွက်ခွာခွင့်ကရာကတ်စ်မြို့မှာကျင်းပတဲ့တင်းစာရှင်းလင်းပွဲမှာငြိမ်းချမ်းစွာဆန္ဒထုတ်ပေါ်ခွင့်မရဘဲနဲ့ဖမ်းဆီးထိန်းသိမ်းခံရတဲ့ဒီအလုံးကိုပြန်လုပ်ပေးဖို့မဟာမင်းကြီးဘော့ရှလက်ကဗင်နီဇွဲလာအစိုးရကိုတောင်းဆိုခဲ့တာဖြစ်ပါတယ်။ဗြိတိန်နိုင်ငံရဲ့အရှိအလဲပိုင်းဒေသဆိုင်ရာဝန်ကြီးအန်ဒရူးမာရီဆာနာအီရန်နိုင်ငံကိုမနေ့ပြန်တင်းငွေနေနေမှာတွားရမှာပါ။အီရန်ကအမေရိကန်ရဲ့အဝေးထိန် drone ယာဉ်ကိုပစ်ချပြီးတဲ့နောက်နိုင်ငံသားဆက်ဆံရေးတွေပို့ပြီးတင်မာလာချိန်မှာပဲပုတ်ပွင့်လင်းလင်းနဲ့အပြုတ်ပေါ်ဆောင်တဲ့ဆွေးနွေးမှုတွေလုပ်ဖို့အတွက်တွားအောင်မှာဖြစ်တယ်လို့ဗြိတိန်နိုင်ငံကပြောပါတယ်။
သတင်းချင်းချုပ်ကိုနန်းလောင်ကပြောပြပေးသွားတာပါရှင်။စနေညရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုရနိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မနက်ဖြန်မနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်။ VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.